Welcome to the Voice of America in Burmese.
Washington Bureau of View American Tangani. Natowne say October la li Tening Rene Manakin season rigo. Nyama Sano Jimene Chana Igani Kunanaiti. Lino meter Naseli Lisa and Azete. Lena meter dea goose rugani, Tonin Pini Babi. Chama Kimu Tepa. Dimenakin the Henrigo Gunyawe on it to Piopia Pibame. COVID-19 Kusan Muja. Walter Reed Seseoma. Dea Akuta Canire. American Tamara Donald Trump. Chanyan Mama Shi Jiang, Sunday Niga, Seon Shi, Tanisa Shinin Burma, Tuye Tamado Riga, Piobare.
At this time, the team and I are extremely happy with the progress that we have made.
Kuchema, Chanyan Mama Shi Bi, Chene Dutemu Shi Dre, Tune Puedari, Alon Wanda Nijang, Tamaraya Tamaro Ji, Dr. Sean Conliga, Piodaraba. Kuchema, Tune Di Seonga, Tamaro Ji Reha, Tamaraya Chene Dutemu Shi Dre, Teko Wanyang Nijangne. Chetabriniga, Tamarama, Dioga Akusa Kanya Chang, Sese Trishi Garena, Tamaraha Chow Nang is Sudalu, Ateshua Nene Kepi, Beman Nonemu Shigabime, Aguro, Alam Gong Dobi, Achene Dutemu Shirelu, Shempia Keraba, Tavime Tamarago, Panelo Seppi, Seuma Tamis Ramati de Bulu Piobare, Tamarago Lolo Zema, Ateshuze, Tabimata Bulu Le Piobare, Tabime Tamarago, Ajinga. အသက်ရှူဆက်တက်ပြီးထမထားတော့မဖြေကြခဲ့ပါဘူးစနေနေ့မနေ့ပိုင်းစစ်ဆေးကြည့်ရှုခြင်းကသမရကသူအခုတော့ဆေးရုံကနေဆင်းလို့ရတယ်လို့ဖြေခဲ့ကြောင်းနဲ့သမရဟာစိတ်သက်အထူးကြံ့ခိုင်ရရှိတယ်လို့နောက်သမရတို့ဒီအုပ်ဖြစ်တဲ့ဒေါက်တာရှောင်းတူလီကပြောပါတယ်တင်းစာရှင်းနေမွေးအပြီးခဏကြာမှာသမရကဒီဝေါ်တာရစ်စစ်ဆေးရုံကဆရာဝန်တွေသူနာပြုတွေနဲ့ဝန်ထမ်းအားလုံးပြန်တခြားဆေးရုံတွေကအမှုရမ ူညီနဲ့သူနေကောင်းနေကြောင်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာသမ္မတဒေါ်နယ်ထရမ့်တက်ရောက်ခဲ့တဲ့ပွဲတချို့ဟာ COVID-19 ရောဂါပိုးအကြီးအကျယ်ကူးစက်ပြန့်နှံ့စေနိုင်တဲ့ပွဲမျိုးတွေဖြစ်နေနိုင်တယ်လို့သုံးသပ်သူတွေကခန့်မှန်းကြပြီးဒီပွဲတွေကနေလူအများပြားကိုကူးစက်ခဲ့တယ်လို့ဘယ်သူကနေဘယ်သူစီကူးရဲဆိုတာသိဖို့တော့ခက်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာသမ္မတဟာဝါရှင်တန်ကသူ့ရဲ့ဟိုတယ်မှာကျင်းပတဲ့ September 25ရက်ရန်ကုန်ဝေရှာပွဲကိုတက်ရောက်ခဲ့တာဖြစ်ပြီးဒီပွဲကိုတက်ရောက်ခဲ့တဲ့ RNC နိုင်ငံလုံးဆိုင်ရာ Republican Committee အကြီးအကဲ Ronna McDaniel မှာဒီယောဂါပိုးတွေ့ခဲ့ရတာပါ။နောက်တစ်နေ့မှာတော့သမ္မတအင်ဘျူကနေကွမ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအယူခံတရားရုံးတရားသူကြီး Amy Coney Barrett ကိုအစားထိုးခံဖို့အတွက်သမ္မတအမည်တင်သွင်းတဲ့မိတ်ဆက်ပွဲကျင်းပခဲ့တာဖြစ်ပြီးတက်ရောက်လာတဲ့ပုဂ္ဂိုလ်တွေကိုသူတို့မှာဒီယောဂါမရှိကြောင်းစိစစ်ချက်ရထားရင်နှာခေါင်းစီးတက်စရာမလိုဘူးလို့ပြောကြားခဲ့တာပါ COVID-19 အကြီးကျယ်ကူးစက်စေတဲ့ပွဲအများအပြားနဲ့အတူဒီပွဲကိုတက်ရောက်ခဲ့တာကနေအကူးစက်ခံရတာဖြစ်နိုင်တယ်လို့ California တက္ကသိုလ်ကဒီယောဂါကူးစက်မှုအတွက်ခြေရာခံရင်းနဲ့စောင့်ကြည့်ထောက်လန်းတဲ့ဤပညာဆိုင်ရာအကြီးအကဲ Susie Wilde ကပြောပါတယ် American လွှတ်တော်နှစ်ရမှာလွှတ်တော်အမတ်အနည်းဆုံး18ဦးCOVID-19 အကူးစက်ခံနေရပါတယ် Republican Party က10ဦးနဲ့ Democratic Party က10ဦးမှာအကူးစက်ခံနေရတာဖြစ်ပြီးနောက်ဆုံးယောဂါပိုးတွေ့ခဲ့သူကတော့ Utah ပြည်နယ်အထက်လွှတ်တော်မှ Mike Lee ဖြစ်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်တောက်ချန်နေကသမ္မတ Donald Trump မှာ COVID-19 အကူးစက်ခံနေရတယ်လို့ကြေညာချက်ထွက်လာပြီးနိုင်ပိုင်းတွင်မှာပဲအသက်49နှစ်အရွယ် Republican အထက်လွှတ်တော်မှ Mike Lee မှာလည်းဒီယောဂါအကူးစက်ခံနေရတယ်လို့ကြေညာခဲ့တာပါConnecticut ပြည်နယ်ကအသက်49နှစ်အရွယ်ဒီမိုကရက်မှဂျဟာနာဟင်းစ်ကလည်းသူ့မှာဒီယောဂါအကူးစက်ခံနေရတာကြောင့်14ရက်ကွာရန်တိန်းလုပ်တီးခြားခွဲနေမှာဖြစ်ကြောင်း September 20ရက်နေ့မှာကြေညာခဲ့တာပါ။တောက်ချန်နေမှာ American သမ္မတ Donald Trump နဲ့သမ္မတကတော် Melania Trump တို့ COVID-19 အကူးစက်ခံနေရကြောင်းသတင်းတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲကမ္ဘာတစ်လွှားကခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကသမရနဲ့သမရကတော်တို့အမြန်ပြန်ပြီးချမ်းမာစေဖို့ဆုမွန်ကောင်းတွေတောင်းပေးနေကြတယ်လို့စနေနေ့မှာတော့တရုတ်မြောက်ကိုရီးယားနဲ့နယူးဇီလန်ခေါင်းဆောင်တွေကပါဆုတောင်းပေးခဲ့ကြပါတယ်
။国家主席习近平十月三号致电美国总统。
American သမရ Donald Trump နဲ့သမရကတော်တို့မှာဒီယောဂါကူးစက်ခံကြောင်းသိရတဲ့အတွက်တရုတ်သမရရှီကျင့်ပင်နဲ့သမရကတော်ပန်နီယွမ်တို့ကစိတ်မကောင်းဖြစ်ရကြောင်းနဲ့အမြန်တက်တာပြောက်ကင်းစေဖို့ဆုတောင်းပေးနေကြောင်းအောက်တိုဘာ3ရက်တရုတ်အစိုးရရုပ်တံသတင်းမှာကြေညာခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရိုရိုအမြန်ပြန်ချမ်းမာစေဖို့ဆုတောင်းပေးတဲ့သတင်းစကားကို စနေမနေ့ပိုင်းမြောက်ကိုရီးယားအစိုးရရဲ့ KCN သတင်းမှာကြေညာခဲ့တာပါ COVID-19 ကူးစက်ခံရတဲ့ American သမ္မတနဲ့သမ္မတကတော်တို့အ мян ပြန်ချမ်းပါစေဖို့ New Zealand ဝန်ကြီးချုပ်ရန်စင်တာအာဒန်ကလည်းစနေနေ့မှာပဲဆုတောင်းပေးခဲ့ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 8.13ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းငွေနေ့မနေ့ကင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာကိုဗစ်ပိုးကူးစက်သေဆုံးမှုတွေအရှိန်မြင့်နေတာကြောင့်ရောဂါကူးစက်မှုပြင်းထန်တဲ့လူနာတွေကိုအထူးကြမ်းမှတ်ကူသပေးနိုင်ဖို့ရန်ကုန်စစ်ရုံးကြီးအဆောက်အုံဟောင်းမှာ ICU သီးသန့်ဆောင်တစ်ခုအမြန်မွမ်းမံနေပြီလို့အရေးပေါ်ဌာနမှဒေါက်တာမော်မော်ဦးကပြောပါတယ်ရန်ကုန်စစ်ရုံးကြီးအရှိတ်ဘက်မှာရှိတဲ့သမိုင်းဝင်အဆောက်အဦးထဲမှာအောက်ဆီဂျင်ပေးနိုင်တဲ့နေရာ300ကျော်နဲ့ ICU အထူးကြမ်းမှတ်ကူသဆောင်ဂတင်30တက်ဆင်သွားဖို့အပြင်စစ်ရုံးကြီး ER အရေးပေါ်ဌာနမှလည်းလူနာရီအစဉ်ပြေအောင်အစဉ်မြင့်တိုးချဲ့ဖို့စီစဉ်နေပါတယ်။ဒါအပြင်ရန်ကုန်မှာနေ့စဉ်အလျင်မြန်တိုးလာနေတဲ့ကိုဗစ်လူနာတွေကိုအချိန်မီကုသနိုင်ရေးနဲ့ရောဂါရှိနေသူနဲ့သံသယရှိလူနာတွေကိုခွဲခြားထားနိုင်ရေးအခြားမြို့နယ်ဆေးရုံတွေဖြစ်တဲ့အင်းစိန်မြောက်ဥကလာနဲ့တင်ငန်းညွန့်ဆေးရုံတွေမှာလည်းတည်ကြားနေရာတွေစီစဉ်နေပါတယ်။ဒုမနအားကစားကွင်းမှာလည်းကိုဗစ်အထူးကုနေရာတွေတိုးချဲ့တာအပြင်ရန်ကုန်ကွန်ဗင်းရှင်းစင်တာလိုမျိုးကိုဗစ်စင်တာတွေတိုးချဲ့သွားနေချိန်မှာတခြားတစ်ဖက်မှာလည်းလက်ရှိထိန်းချုပ်မှုဗျူဟာကိုလိုအပ်ရင်ပြောင်းဖို့လေးလာသုံးသပ်နေတယ်လို့ဂျမ်းမာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးက VOA ကိုပြောပါတယ
် strategy တော့အခုလောလောဆယ်ဒီ containment တွေပဲသွားနေရပါဘူး။နောက်နည်းနည်းကြာလာတဲ့ခါမှာ strategy ဒီမျိုးသွားမယ်။ကျွန်တော်စလုပ်တဲ့ကကျွန်တော် strategy ကိုကြည့်လိုက်ရင်မတူပါဘူး။နော်ကျွန်တော်ကအချင်းချင်း epidemiological condition မှာမတူကျွန်တော်တို့ strategy မဟာဒီ individual တွေကိုပြောင်းရတာပေါ့ intervention တွေကို။နောက်တစ်ချက်တည်းလုပ်လို့မရဘူး။သူ့ဟာနဲ့သူလုပ်သွားတာ။ကျွန်တော်တို့မှာဒီနေ့စဉ်the epidemiological situation ကိုကျွန်တော် analyze လုပ်နေပါတယ်ကျွန်တော်ကိုယ်အကြီးကျက်ပြီးတော့ PUI ကဘယ်လိုတက်လာလဲ positive ကဘယ်လိုတက်လာလဲ quarantine မှာဘယ်လိုအခြေအနေရှိတယ်အခုလုံးမှာ
ကျွန်မဒနာရဲ့စနေနေ့ညနောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူစုစုပေါင်း 16,500 နဲ့သေဆုံးသူ382ဦးရှိသွားပြီလို့ပြောပါတယ်ခင်ဗျာကိုဗစ်ကူးစက်မှုတိုးလာနေတဲ့မြန်မာနိုင်ငံအတွက်ယောဂတိုက်ဖြည့်ရေးဆိုင်ရာနှီးပညာနဲ့ဆေးဝါးတွေကိုအိန္ဒိယကထောက်ပံ့သွားမှာဖြစ်တယ်လို့မြန်မာနိုင်ငံထဲမှာ COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်အောင်လဲကူညီပံ့ပိုးသွားမယ်လို့အိန္ဒိယနိုင်ငံကပြောကြားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့အွန်လိုင်းကတဆင့်ပြုလုပ်တဲ့နိုင်ငံကြီးဝန်ကြီးဌာနတွေကြားဆွေးနွေးပွဲမှာအိန္ဒိယနိုင်ငံကြီးဝန်ကြီး Harsh Ringla ကသတိပေးပြောကြားလိုက်တာကိုကိုးကားပြီးအိန္ဒိယနိုင်ငံတို့ Economic Times သတင်းမှာဖော်ပြပါတယ်။အိန္ဒိယနဲ့ Bangladesh နိုင်ငံရဲ့ထိပ်တန်းသုတေသနအဖွဲ့တွေပူးပေါင်းပြီး Bangladesh နိုင်ငံထဲမှာ COVID ကာကွယ်ဆေးကိုယ်တိုင်ထုတ်နိုင်အောင်အကူအညီပေးသွားဖို့အိန္ဒိယကဂတိပေးခဲ့ပြီးသတင်းပတ်အနေငယ်အကြောင်းမှာမြန်မာနိုင်ငံကိုအခုလိုကန့်လန့်လာတာဖြစ်ပါတယ်။နိုင်ငံကြီးဝန်ကြီးဌာနရဲ့ဆွေးနွေးပွဲအတွင်းအိန္ဒိယမြန်မာနှစ်နိုင်ငံကြားတရက်ခံလွှဲပြောင်းပေးကိစ္စအမြန်သဘောတူစာချုပ်ချုပ်ပြီးလုံခြုံရေးပူးတွဲဆောင်ရွက်မှုကိုဆက်လက်တိုးချဲ့ဆောင်ရွက်သွားဖို့ဆုံးဖြတ်ခဲ့တယ်လို့အယက်သားနဲ့စီးပွားရေးကိစ္စတွေမှာအပြန်လည်တရားဝင်ကူညီပံ့ပိုးရေးကိုလည်းသဘောတူခဲ့ကြပါတယ်။ဒါအပြင်နှစ်ဖက်နိုင်ငံတွေမှာဖမ်းဆီးထားတဲ့နေစားဖြတ်ကျော်လှုပ်ရှားတဲ့သဘုံအကျဉ်းသားတွေလွှဲပြောင်းပေးဖို့ကိုလည်းသဘောတူခဲ့ပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့ထဲကသဘုံ22ဦးကိုဒီနှစ်အစောပိုင်းကအိန္ဒိယဘက်လွှဲပြောင်းပေးခဲ့ပါတယ်ခင်ဗျာ။အိန္ဒိယကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီး MM Naravani နဲ့အိန္ဒိယနိုင်ငံရေးဝန်ကြီး Harsh Ringla တို့ဟာတနင်္ဂနွေနေ့တနင်္လာနေ့အကြမြန်မာနိုင်ငံကိုအလေပတ်ရောက်ရှိလာမှာဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်ကြားနယ်စပ်တင်းမာမှုရှိနေခြင်းမှာမြန်မာနိုင်ငံကိုအိန္ဒိယရဲ့ထိပ်တန်းခေါင်းဆောင်တို့ဦးလာရောက်လည်ပတ်တာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးစရင်ဂလာနဲ့ဗိုလ်ချုပ်ကြီးနာရဗနီတို့ရဲ့ခီးစဉ်တွင်နိုင်ငံတော်အတမန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်အိန္ဒိယခေါင်းဆောင်နှစ်ဦးဟာမြန်မာတမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတီးတန့်တွေ့ဆုံမယ်လို့စနေနေ့ကထုတ်ပြန်တဲ့အိန္ဒိယနိုင်ငံရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်မြန်မာခေါင်းဆောင်တို့အဆိုအရနေဆက်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေလက်ထဲကိုတရုတ်လက်နက်တွေဝင်ရောက်လာနေတာအတွက်မြန်မာနဲ့တရုတ်ကြားဆက်ဆံရေးစိတ်ကတိကအောက်ဖြစ်နေခြင်းမှာအိန္ဒိယကသူ့ရဲ့အစင့်မြင့်ကိုယ်စားလှယ်တွေကိုအခုလိုဆေးလွှတ်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံသား၏ဝန်ကြီးနဲ့ဆေးဦးစီးချုပ်တို့ရဲ့ခီးစဉ်တွင်ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်နိုင်ရေးကိစ္စကိုထဲသွင်းဆွေးနွေးကြမှာဖြစ်တယ်လို့ပါကစ္စတန်အခြေစိုက်အကြမ်းဖက်အုပ်စုတွေကဗ ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာတွေကိုဝင်ရောက်စီယုံပြီးဒေသတွင်းလူညုံရေးကိုချိမ့်ချောက်နေတဲ့ကိစ္စကိုလည်းဆွေးနွေးပွဲရှိတယ်လို့မျှော်လင့်ရကြောင်းနယူးဒေလီတာဏမန်ရက်ကွက်ကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါရခင်ဗျာအပြစ်ကရန်ဆဲကြပါလို့နိုင်ငံတကာကတိုက်တွန်းနေတဲ့ကြားကပဲနေမြင်အငင်းပွားမှုဖြစ်နေတဲ့အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကြားနာဂိုနိုကာရာဘတ်ဒေသတစ်ဝိုက်မှာနှစ်ဖက်တပ်တွေခုနှစ်ရက်မြောက်တဲ့အထိစနေနေ့ကတိုက်ပွဲပြင်းထန်ခဲ့ပါတယ်အဲ့ဒီဒေသရဲ့မြို့တော်စတပါနာကတ်ဟာအဇာဘိုင်ဂျန်တပ်တွေရဲ့ဘုံကျဲတိုက်ခိုက်တဲ့ပြင်းမှတ်ဖြစ်နေတယ်လို့အာမေးနီးယားဘက်ကပြောပါတယ်နာဂိုနိုကာရာဘတ်ဒေသခွဲထွက်ရေးဟာငြိမ်းချမ်းရေးအတွက်ထိရောက်တဲ့လုပ်ရဖြစ်တာကြောင့်ဒါကိုနိုင်ငံကကအတိအမှန်ပြုကြဖို့စနေနေ့ကတောင်းဆိုရင်းပိုင်နယ်တွေအတွက်နောက်ဆုံးတိုက်ပွဲကိုပြန်လည်စတင်ခဲ့တာဖြစ်တယ်လို့နှစ်ဖက်အာဏာပိုင်တွေကပြောပါတယ်အခုတိုက်ပွဲအတွက်အမေရိကန်ပြင်သစ်ရုရှားတို့ကရှုံချခဲ့ပြီးညဉ့်ညံရေးဆွေးနွေးဖို့အင်ရှင်အဖြစ်လက်ခံမယ်လို့ရုရှားဘက်ကကန့်လန့်ပါတယ်1992လွန်ကာလတွေကစလို့နာဂိုနိုကာရာဘတ်ဒေသပိုင်ဆိုင်မှုအငင်းပွားလာခဲ့တာပါခင်ဗျာတင်ငွေနေနေမနက်ခင်း VO ရဲ့သတင်းတွေကိုတော်ခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းစားတွေကိုနားဆင်ကြရမှာပါခင်ဗျာ
မင်္ဂလာပါသောရရှင်များရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတဒိုနယ်ထရန့်ဟာ COVID-19 ရောဂါဖြစ်စေနိုင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရပါတယ်တကယ်လို့သမ္မတတာဝန်မထမ်းဆောင်နိုင်ရင်သူ့နေရာမှာဘယ်သူကတာဝန်ယူရမလဲတကယ်လို့ဒုတိယသမ္မတရောအဲ့လိုဖြစ်ခဲ့ရင်နောက်ဘယ်သူတွေတာဝန်ယူနိုင်ပါသလဲဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်25မှာဗားရီပြဋ္ဌာန်းထားပါသလဲဒါနဲ့ပတ်သက်ပြီး VOE မြန်မာပိုင်းစီစဉ်ရေးအက်ဒီတာဦးကျော်စံတာကိုမေးမြန်းမှာဖြစ်ပါတယ်ရှင်ဟုတ်ကဲ့ပါအင်ကယ်ဦးကျော်စံတာမင်္ဂလာပါရှင
်မင်္ဂလာပါမတင်လေ
ဟုတ်ကဲ့အင်ကယ်အဲ့တော့ဒီအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံပြင်ဆင်ချက်25ဆိုတာကိုအကျဉ်းယုံပြီးတော့ရှင်းပြပေးပါရှင့်ကဲ
ကျေယုံပြောရင်တော့စောစောကမတင်ကြီးပြောတဲ့အတိုင်းပဲအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်အကြီးအကဲဖြစ်တဲ့သမ္မတဒါမှမဟုတ်ရင်သူပြင်းရင်အဆင့်မြင့်ဆုံးဖြစ်တဲ့ဒုတိယသမ္မတတို့တယောက်ယောက်ကွယ်လွန်တာဖြစ်စေယာတူရထုတ်ပယ်ခံရတာနှုတ်ထွက်တာဒါမှမဟုတ်တာဝန်ထမ်းဆောင်နိုင်ခြင်းမရှိတဲ့အခြေအနေတွေဖြစ်လာတဲ့အခါမှာသူတို့ကိုဘယ်သူနဲ့အစားထိုးရမလဲအဲ့လိုအစားထိုးဖို့အတွက်ဘယ်ပုံပန်နည်းလုပ်ဆောင်ရမလဲဆိုတာကိုပြဋ္ဌာန်းထားတာဟာဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အမှတ်25ပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆိုတော့ဒီအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အမှတ်25ကိုဘယ်ချိန်ကပြဋ္ဌာန်းပြီးတော့စတင်အသုံးပြုခဲ့ပါသလဲရှင
်ဒီမတိုင်ခင်တုန်းကတော့အမေရိကန်မှာသမ္မတဒုတိယတာဝန်မထမ်းဆောင်နိုင်တဲ့အခြေအနေရှိတဲ့အခါဒုတိယသမ္မတကပုံမှန်အဖြစ်တာဝန်ယူလာလေ့ရှိပါတယ်ဒါပေမဲ့1963မှာသူစင်ကသမ္မတဂျွန်နက်ကနေဒီလုတ်ကြံခံရတော့သူလုတ်ကြံခံပြီးတဲ့နှစ်နာရီအတွင်းမှာပဲဒုတိယသမ္မတလန်ဒန်ဂျွန်ဆန်ဟာလီယန်ဘော်မှာသမ္မတအဖြစ်ကျင်းပစာချင်းဆိုပါတယ်အဲ့လိုအပူတပြင်းလုတ်ခရတာဟာလည်းပဲဒုတိယသမ္မတလည်းပဲလုတ်ကြံခံရတဲ့အထက်မှာဒဏ်ရာရရဆိုတဲ့သတင်းတွေထွက်လာတဲ့အတွက်လုတ်ခရတာလို့နောက်ပိုင်းမှာဖြစ်ရှင်းချက်တွေထွက်ပါတယ်ဆိုဒီကိစ္စနဲ့ပတ်သက်ပြီးအဲ့သမ္မတဖြစ်လာတဲ့လန်ဒန်ဂျွန်ဆန်လက်ထက်မှာပဲ1965မှာအထက်လွတ်တော်နဲ့အောက်လွတ်တော်နှစ်ရက်လုံးကအမတ်သုံးပုံနှစ်ပုံကျော်ကအတည်ပြုရဲ1969မှာပြည်နယ်ပေါင်းအလုံးရဲ့သုံးပုံနှစ်ပုံကျော်ကအတည်ပြုတဲ့အတွက်ကြောင့်ဒီပြင်ဆင်ချက်အမတ်25ဆိုတာတည်ဝင်အတည်ဖြစ်လာခဲ့ပါတယ်ပထမဆုံးတော့တင်သွင်းတာကတော့1969မှာသူစဉ်ကသမ္မတရစ်ချတ်နစ်ဆန်ဝါတာဂိတ်အရှုပ်တော်ပုံနဲ့ယာတူဟာလွတ်ထွက်ရတော့သူ့ရဲ့လက်အောက်ကဒုတိယသမ္မတဖြစ်တဲ့ဂျယ်ရယ်ဖော့ဒ်ကိုဒီပင်စင်ရဲ့နှစ်ဆယ်ငါးကိုပူကပြီးတော့အနာရောပြောင်းပေးခဲ့တာဖြစ်ပါတယ
်အခုလောလောဆယ်မှာတော့သမ္မတဒေါ်နယ်ထရန့်ဟာကျန်းမာရေးကောင်းနေတယ်လို့သူ့ဆရာဝန်တွေကပြောထားပါတယ်အဲ့တော့လိုအပ်လာရင်တော့ဒုတိယသမ္မတကိုဒါလွှဲပြောင်းပေးရမယ်ဆိုရင်ရောပင်စင်ချက်25ရဲ့လှုပ်ထုံးလုံနည်းတွေကဘယ်လိုရှိပါသလဲရှင်အကဲ
ဟုတ်ကဲ့ဒီနေရာမှာ25မှာပင်စင်ချက်25မှာပြဋ္ဌာန်းထားတာကတော့သမ္မတကအထက်လွှတ်တော်အကြီးအကဲနဲ့အောက်လွှတ်တော်အကြီးအကဲတို့စီကိုစာရေးအကြောင်းကြားမှာဖြစ်ပါတယ်ဒီကတော့အထက်လွှတ်တော်အကြီးအကဲဆွဲနေရမှာဒေါ်လာဆယ်အထက်လွှတ်တော်အကြီးအကဲဟာဒုတိယသမ္မတမိုက်ပင်းစ်ကိုတိုင်ဖြစ်နေတယ်။ဒါပေမဲ့သူ့ကိုအနာလွှဲရမယ့်ကိစ္စဆိုတော့သူ့စီကိုမရေးရပါဘူး။သူမရှိတဲ့အခါအထက်လွှတ်တော်ဥက္ကဋ္ဌအဖြစ်ယာယီတာဝန်ထမ်းဆောင်မဲ့ဒေါ်လာဆယ်ကတော့ Republican Senator ပေါ့လေ။အဲ Chuck Grassley ကိုလွှဲပေးရမှာဖြစ်ပါတယ်။အင်္ဂလိပ်လူကတော့သူ့ကို President Pro Tempore လို့ခေါ်ရတယ် Pro Tempore ဆိုတာယာယီ Latin စကား for the time being ပေါ့လေ။ယာယီလို့အဓိပ္ပာယ်ရပါတယ်။ ဆိုတော့တက်လွတ်တော်ရဲ့ဥက္ကဋ္ဌမရှိစီမှာယာယီတံဝန်ထမ်းဆောင်ရမယ်တက်လွတ်တော်ဥက္ကဋ္ဌသူနဲ့အလွတ်တော်ဥက္ကဋ္ဌရုပ်စီကိုစာရေးပြီးတော့အကြောင်းကြားမှာဖြစ်ပါတယ်အဲ့ပြီးတော့မှအနာလွှဲမှာဖြစ်ပါတယ
်ဟုတ်ကဲ့တခုဆက်ပြီးတော့မေးချင်ပါတယ်အန်ကဲအဲ့ဒါကတော့ဒီတမရယောဒုတိယတမရယောတာဝန်မထမ်းဆောင်နိုင်ဘူးဆိုရင်ကောဘယ်သူကဆက်ခံရမလဲရှင
်တာဝန်ဆက်ခံနိုင်တဲ့လူအစဉ်ဆုံး inline သတ်မှတ်ထားတာကတော့တမရမရှိရင်ဒုတိယတမရဒုတိယမရှိရင်အလွတ်တော်ဥက္ကဋ္ဌလောလောဆယ်မှာ Nancy Pelosi ဖြစ်ပါတယ်အလွတ်တော်ဥက္ကဋ္ဌလည်းမရှိဘူးဆိုရင်တော့အထက်လွှတ်တော်ရဲ့ယာယီဥက္ကဋ္ဌစောစောကပြောခဲ့တဲ့ President Pro Tempore ဖြစ်တဲ့ Chuck Grassley ကိုခေါ်ပြမှာဖြစ်ပါတယ်။သူလည်းမထမ်းဆောင်နိုင်ဘူးဆိုရင်တော့နိုင်ငံသားရေးဝန်ကြီးအခုလောလောဆယ်မှာတော့ Mike Pompeo ဖြစ်ပါတယ်။အဲဒီလေးယောက်ဟာဒါသမရပီရင်ယာရုတာဝန်ဆက်လက်ထမ်းဆောင်နိုင်တဲ့အစဉ်အဆက်တန်းစီနေတဲ့ယာရုတွေဖြစ်ပါခင်ဗျာ။ American President ဥပဒေအရ
။ဟုတ်ကဲ့ပါရှင်။အငယ်ဦးကျော်စံသားကျေးဇူးတင်ပါတယ်ရှင်အငယ်။
COVID-19 နဲ့ပတ်သက်ပြီးသိကျင်တဲ့အကြောင်းအရာတွေကိုအခမဲ့မေးမြန်းနိုင်တဲ့ National Call Center အနေနဲ့ဝန်ဆောင်မှုတွေထပ်ပြီးတိုးပေးဖို့စီစဉ်ထားတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။ National Call Center ကို COVID ပထမလိုင်းစတင်ခဲ့တဲ့ April လကစပြီးဖွင့်ခဲ့တာကြောင့်အခုဆိုရင်6လတည်းဝင်လာပြီဖြစ်ပါတယ်။ COVID ပထမလိုင်းကစလို့ကူးစက်မှုတွေပိုပြင်းထန်လာတဲ့ဒုတိယလိုင်းမှာပါပြည်သူတွေသိလို့သမျှကိုဖြေကြားနေစေဖြစ်တဲ့call center ရဲ့ထပ်တိုးဝင်ဆောင်မှုတွေနဲ့ပတ်သက်လို့စေတုတေသနာဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကအခုလိုပြောပြလာခဲ့ပါတယ
်။စက်တင်ဘာလကနေစပြီး auto reply နဲ့မှာတစ်ခိုင်ဘာသာနဲ့နားထောင်လို့ရအောင်ပါထည့်ပေးထားပါတယ်။ကျွန်တော်တို့ call center ကိုဆရာဝန်တွေကို call ရင်းလည်းတစ်ခါတည်းမှာဘာသာစကားဆက်ကြေပုံတော့သူတို့ဘက်ကဗမာစကားကိုနည်းနည်းနားလည်မှုဖြစ်ခဲ့ရအောင်ကျွန်တော်တို့ဘက်ကလည်းဒီလိုလေးတွေကိုနားထောင်ရတာနည်းနည်းခက်ခဲတာလို့ရှိရပါတော့။အဲ့တော့ auto reply answer တွေမှာတစ်ခိုင်လို့ကျွန်တော်တို့ကထည့်ပေးထားတယ်။အဲ့ထက်ပြီးတော့ကျွန်တော်ဆရာဝန် volunteer ကြီးဆက်ခေါ်ပြီးတော့ကျွန်တော်တို့ကအထက်ချက်နေတဲ့စီစဉ်ရေးတစ်ခုရှိတယ်။အခု2019ကိုနှိပ်စီလိုက်လို့ရှိရင်လည်းကြားပါလိမ့်မယ်။နံပါတ်6ဆိုတာတစ်ခုထပ်ထည့်ထားတယ်ပေါ့။ Quarantine site ကဒီလေးချင်လို့ရှိရင်နံပါတ်6ကိုနှိပ်ဖို့။အဲဒါဆို Quarantine site ကမနေနေတဲ့နေရာလည်းကြားများလာပြီ။အဲဒီအခါမှာ Quarantine site ကအကြောင်းအရာကိုပြီးတဲ့ခဲထုတ်လိုက်တော့ပေါ့ဗျ။
ကိုဗစ်ရောဂါနဲ့ပတ်သက်ပြီးသိကျင်တာတွေမေးမြန်းခြင်းရင်ပြည်တွင်းဘယ်ဖုန်း operator ကဖြစ်ဖြစ်နံပါတ် 239-19 ကိုနှိပ်ကမေးမြန်းလို့ရပါတယ်။ခေါ်ဆိုတဲ့ဖုန်းတွေကို line ခွဲနံပါတ် 5 ခုကနေအလိုလျောက်စနစ်နဲ့ဖြေကြားပေးနေတာရှိတယ်လို့ဆရာဝန်တွေနဲ့တိုက်ရိုက်ဆွေးနွေးခြင်းနဲ့ဆိုရင်တော့ line ခွဲနံပါတ် 3 ကိုထပ်နှိပ်ခေါ်ဆိုပြီးခေါ်ဆိုသူတဦးကိုအချိန်6မိနစ်ကြာမေးမြန်းနိုင်အောင်စီစဉ်ပေးထားတာဖြစ်ပါတယ်။ဒီ6မိနစ်ကိုတော့ငွေကောက်ခံတာမရှိပါဘူးအခုတော့ line ခွဲနံပါတ်69ပါထပ်တိုးဖို့စီစဉ်နေပြီးဒီအတွက်လက်ရှိမှာတော့ညှိနှိုင်းကစမ်းသပ်ထုတ်လွှင့်ဖို့ပြင်ဆင်နေပါတယ်ကိုဗစ်ပိုးပထမ line ပြန့်နှံ့ချိန်ကထက်အခုဒီချိန်မှာ call center ကိုဆက်သွယ်မေးမြန်းလာတာတွေကပုံစံမတူဘူးလို့ဒေါက်တာမျိုးမျိုးမွန်ကပြောပါတယ
်ဘုံတော်သူကအများဆုံးတိုင်းနဲ့တိုင်းပြည်တော်ကြီးနဲ့မာဇူအနေနဲ့ပြောမယ်ဆိုရင်ပထမလိုင်းကလည်းရန်ကုန်နဲ့အေရဝတီကပထမဒုတိယပြီးတော့သခိုင်းမန္တလေးမကွေးပေါ့ဒါပထမလိုင်းနဲ့အခုဒုတိယလိုင်းဩဂတ်လလေအစပြီးအခုထိမှာရန်ကုန်အေရဝတီကပထမဒုတိယပဲတတိယလိုက်တာရခိုင်အခုဒုတိယဒုတိယလိုင်းမှာနောက်သခိုင်းနဲ့မန္တလေးပေါ့ဆိုတော့ခေါ်ဆိုမှုရဲ့ဒုသက်၃ရာလိုင်းမှာဒီလက်ဒီသားကြီးရဖြစ်တယ်ဒီလိုမျိုးသားတော့ပထမလိုင်းတော့ကဘလို့ကောက်ရယ်မလဲတော့ဥစ္စာပေါ်ပါဘူးလေရောဂါလက္ခဏာပါလေဒါမျိုးရင်းနေရများပြီအခုကျတော့ quarantine site ကနေအခု complaint တွေပြောရမျိုးရှိတယ်။နောက်သူတို့နေမကောင်းဖြစ်တဲ့ပုံစံလေးတွေနဲ့နေရပြောတာဘလို့ဆက်သွယ်ဆောင်ရမယ်ဆိုတော့အကျဉ်းတောင်းတာညားရယ်ပေါ့နော်
။မေးမြန်းချက်တွေကိုဖြေဆိုဖို့စေတနာဝန်ထမ်းတွေအနေနဲ့တာဝန်ယူဆောင်ရွက်ကြတဲ့သူတို့အဖွဲ့မှာကျမရေဝန်ကြီးဌာနကဆရာဝန်အယောက်90နဲ့မြန်မာနိုင်ငံဆရာဝန်အသင်းကဆရာဝန်အယောက်15ယောက်ပူးပေါင်းပြီးအဆိုင်ခွဲကတာဝန်ယူပြီးနေတိုင်းဖြေကြားပေးနေတာပါ24နာရီလုံးဆက်ကနေအလိုလျောက်ပြန်ဖြေတဲ့စနစ်ကိုလည်းပူးတွဲလှုပ်ဆောင်ထားလျက်ရှိပါတယ်ကျမရေစာဆောင်အယ်ဒီတာလည်းဖြစ် Hello ကျမရေလူမှု website ထူထောင်ထားတဲ့ဒေါက်တာတူရိန်လှိုင်ဝင်းကတော့ call center ရဲ့လှုပ်ဆောင်ချက်တွေကကောင်းပေမဲ့လူတိနေနေရမှုဒီထက်ပိုပြီးပေါက်ရောက်စေခြင်းလေလို့သူကပြောပါတယ
်ဒီဟာကိုဒီထက်ပိုပြီးတော့လူတိများအောင်လုပ်နိုင်ရင်တော့ပိုပြီးတော့ကောင်းမယ်လို့ကျွန်တော်တို့ယူဆတယ်ဒီချိန်မှာကျွန်တော်တို့ကဒီ COVID call center ကိုပိုပြီးလူတိများအောင်ဆိုရင်တခြားပုံကြီးကမီဒီယာတွေအကုန်လုံးတို့ကဖိတ်ပြီးတော့လေသူရကနေထုတ်ပြန်ပြီးတော့ဒီဟာကိုတော့ဖြင့် Wine Mikuni ပြီးသွားဆိုပြီးတော့သူရရဲ့မှာရှိတဲ့ media channel တွေရောပုံကြီးကဘက်က media channel တွေရောတို့ရဲ့ဒီ Facebook channel တွေအကုန်လုံးဆိုရင်ကျွန်တော်တို့မရောက်ခဲ့တဲ့မရှိအောင်တို့လုပ်လို့ရတယ် operator အားလုံးကနေပြီးတော့အကုန်လုံးဖိကြအောင်ဒီ glass message တွေလုပ်လို့ရတယ်
COVID-19 ရောဂါပြင်းထန်တဲ့အဆင့်ရောက်ပြီးအထူးကြက်မတ်ကုသဆောင် ICU မှာ အသက်ရှူတက်ကုသရတဲ့အရေးအတွက်ဟာကဘာမာရောမြန်မာမှာပါတိုးလာနေပါတယ်။ယောဂအခန်းရှိသူတွေကိုခန်အားနေသူတွေနဲ့တက်ကြီးရွယ်အိုတွေဒီယောဂပိုကူးခံရရင်ပြင်းထန်တဲ့အဆင့်ရောက်နိုင်တာမို့ဆေးရုံအရောက်နောက်မကျဖို့အထူးအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေဘက်ကနှိုးဆော်ထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတွမ်းမှာရှိတဲ့လူ့ခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေထုတ်လိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hiron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျမကတော့အစံလေးပါ COVID-19 နဲ့ပတ်သက်ပြီးမရှင်းလင်းတဲ့အစိုးရရဲ့ထုတ်ပြန်ချက်တွေကိုနားလည်ဖို့ပြည်သူတွေကရုန်းကန်နေရပါတယ်
။ကျွန်တော်မြင်တဲ့အမြင်အကြောင်းတော့ဟိုဟာသူကညှိနှိုင်းချက်တွေထုတ်ပြန်နေတာလေဆိုမရှင်းမလင်းဖြစ်နေပါဘူးနော်။ကျွန်တော်မြန်မာသားဘွေရအကြောင်းသားတွေကတော့နားမလည်ဘူးပြအလို့မြန်မာသားပဲအတူပါဘာသာပြန်ပြန်ခေါ်ရင်လည်းသိမဟုတ်ဘူးပေါ့
။ရန်ကုန်မြို့ကကိုထက်အောင်ကျော်ဖြစ်ပါတယ်။မြို့တော်တွင်မှာ COVID-19 ရောဂါပြင်းပြစွာကူးစက်ပြန့်နှံ့လာတာနဲ့အတူထက်စိတ်စိတ်ထုတ်ပြန်လာတဲ့အစိုးရရဲ့ထုတ်ပြန်ချက်တွေကိုနားလည်ဖို့စူးစမ်းနေတဲ့ပြည်သူတွေရဲ့အံကိုနားဆင်ရမှာဖြစ်ပါတယ်။ဒီဆောင်မှအပြည့်အစုံကိုဒို့အတန်သတင်းထောက်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပ
ါ။2020စက်တင်ဘာလမှာ COVID-19 ရောဂါဟာမြန်မာနိုင်ငံကိုကူးစက်နှုန်းမြင့်မြင့်နဲ့အသွင်ပြောင်းပြီးတကြော့ပြန်လာခဲ့ပါတယ်။အစိုးရကရောဂါကူးစက်နှုန်းကိုထိန်းချုပ်ဖို့အတွက်ရောဂါတိုက်ဖျက်ရေးမှာပါဝင်လာကြတယ်။ရက်ကအုပ်ချုပ်ရေးမှူးကလည်းပြည်ထောင်စုအဆင့်ကြီးဝန်ကြီးဌာနနဲ့ကော်မတီတွေအားလုံးကိုထုတ်ပြန်ချက်တွေတတိတန်းကြီးထုတ်ပြန်ပြီးတုံ့ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်တွေမှာမရှင်းလင်းမှုတွေအချက်အလက်အသေးစိတ်တွေမပါတဲ့အကျွတ်ထုတ်ပြန်ချက်ကိုအကောင့်ထဲပုံနေတယ်။ရက်ကအုပ်ချုပ်ရေးမှူးနဲ့ပြည်သူ့ရဲ့အကြအငင်းပွားမှုတွေလည်းရှိနေပါတယ်
။ဒီကအဓိကတော့မို့လို့ထုတ်ပြန်ချက်ကရှင်းရှင်းလင်းလင်းပြည်သူနားလည်တဲ့ထုတ်ပြန်ချက်တွေထုတ်ပြန်ရင်တော့ပိုကောင်းတာပေါ့လေ။ရှင်းရှင်းလင်းလင်းပေါ့ထုတ်ပြန်ကြမှာတော့ထုတ်ပြန်ကြတယ်ကျွန်တော်တို့ကတော့ဘာမှတော့မပြောလို့ပါဘူးဒီလိုထုတ်ပြန်တဲ့အတိုင်းကျွန်တော်တို့ကလိုက်နာရမှာပဲလေလိုက်နာပြီးတော့ဒီကနေ့ဖြန့်ဝေရှာပြီးပြန်လောက်ရမှာပဲလေကျွန်တော်တို့ကတော့အကဲခဲကြည့်တဲ့ဟာတွေကတင်ပြပါတယ်တင်ပြတယ်အဲ့ဒါတွေကတော့အင်ပြေတဲ့ဟာလည်းရှိပြေတဲ့ဟာလည်းရှိပါတယ်ဒါတွေကတော့ကျွန်တော်တို့ပြောနေမှလည်းလည်းပြီးမှာမဟုတ်ပါဘူးကျွန်တော်တို့ဘာဖြစ်ပြီးပါညင်သားချက်ဒီလာရင်တော့လုပ်ပြရမယ်ပြည်သူ့အတွက်ပဲဆိုတဲ့ဆန္ဒပဲရှိတယ်ကျွန်တော်တို့
ဖိုင်တာယာမြို့နယ်ရွှေလင်းမန်းရက်ကွက်အုပ်ချုပ်ရေးမှူးဦးလင်းနိုင်မြတ်ပါမျိုးနဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတစင်ညွန်ကြားလာတဲ့ဌာနဆိုင်ရာအမိန့်တွေကိုအကောင့်ထည့်ဖို့နေရသူဖြစ်ပါတယ်။ COVID-19 ကာလမှာကြုံရတဲ့ပြောလို့မကုန်နိုင်တဲ့အခက်အခဲမျိုးစုံကိုအရင်အုပ်ချုပ်ရေးမှုတွေကြုံခဲ့ဘူးမှမဟုတ်ဘူးလို့လည်းသူကပြောပါတယ်။အဓိကအခက်အခဲကတော့ညွန်ကြားချက်တစ်ခုကိုအကောင့်ထည့်ဖို့ရင်ပြည်သူဘက်ကအဆင်မပြေလာတဲ့အခါမှာအုပ်ချုပ်ရေးမှုတွေနဲ့ထိတ်တိုက်ပြဿနာတွေဖြစ်လာကြရတာပါ။ထင်ရှားတဲ့ဥပမာတစ်ခုကတော့စက်တင်ဘာလ9ရက်နေ့ကရန်ကုန်တိုင်းဒေသကြီးအတွင်းက27မြို့နယ်ကို stay at home ကြေညာလိုက်တဲ့ထုတ်ပြန်ချက်ပါ။အဲ့ဒီကြေညာချက်ထုတ်ပြန်ပြီးတဲ့နောက်တစ်နေ့မှာတော့ရက်ကွက်အတီးတီလမ်းအတီးတီရဲ့ချိတ်တွေမှာလမ်းတွေကိုတစ်သားတွေ၊တံပြားတွေ၊တန်ဆူကျိုးတွေနဲ့အသေးကရန်ထားလိုက်ကြပါတယ်
။ဆက်ကောင်းကရက်ကွက်ကျင်းသူ၊ကျင်းပါမှာတချို့အမိုင်းကြီးများဝင်ဆက်သွားလာလို့ပြောတော့ပြောင်းပါ။ကျင်းပါမှာ
အဲ့ဒီလိုလောက်ကြတာတွေကြောင့်စကားများရှင်ပြခဲ့ရတာတွေရှိသလိုလူမှုကွန်ရက်ဆာမင်နာပေါ်မှာဆိုရင်လည်းဝေဖန်မှုတွေများပြခဲ့ကနိုင်ငံတကာကနိုင်ငံနာမည်တွေကိုမျိုးနွယ်တစ်ခုချင်းစီရဲ့နာမည်ပြောင်းနေပေးရတဲ့အထိဖြစ်ခဲ့ရပါတယ်။ကိုထက်အောင်ကျော်ကတော့ရန်ကုန်မြို့ရဲ့ကိုဗစ်ကူးစက်မှုအများဆုံးမျိုးနွယ်တစ်ခုဖြစ်တဲ့တင်ငန်းကျွန်းမျိုးနွယ်မှာနေပါတယ်။သူက
ကိုဗစ်ကဟိုဆိုရသောအကောင်ကဘယ်လိုပုံစံရှိမှန်းတော့မသိရဘူးနဲ့တော့ဝင်းနေတဲ့ကာတို့ဘာဘာတော့ဘယ်လိုလုပ်အဆင်ပြေမလဲနော်။ဟိုဆိုတော့အဲ့မှာမှဂိတ်ဆောင်လေးပါတွေရှိသေးတယ်။အဲ့ဂိတ်ဆောင်ကလည်း mask မတက်ဘူးဆိုတော့တော်တော်ရည်ရတဲ့ဟာမျိုးတွေပေါ့နော်
။တကယ်တော့ lockdown နဲ့ stay at home ကိုလွဲမှားပြီးပြုလုပ်တယ်လို့လည်းပြည်သူတွေကဆိုကြပါတယ်။လမ်းပိတ်တာကြောင့်အခက်အခဲကြုံရတဲ့ပြည်သူတွေရဲ့ဝေဖန်မှုတွေရှိလာတဲ့အတွက်စက်တင်ဘာလ12ရက်နေ့မှာတော့လမ်းတွေကိုအသေးမပိတ်ဖို့တိုင်းဆိုရကပြန်လည်ထုတ်ပြန်ခဲ့ပါတယ်။ဒါဟာ covid ကကွယ်ရေးအတွက်အစိုးရဌာနအချင်းချင်းအမိန့်စာကိုဝန်ထမ်းတွေတောင်တေချာနားမလည်ပဲနားလည်မှုလွဲခဲ့ရတဲ့ဖြစ်စဉ်မှာအစိုးရထုတ်ပြန်ချက်တွေကိုလိုက်နာဖို့ကြိုးစားနေတဲ့ကိုထက်အောင်ကျော်ကတော့
အစိုးရဘက်မှလည်းသူတို့အခက်အခဲနဲ့သူတို့ရှိရင်ရှိမှာပေါ့လေကျွန်တော်မြင်တဲ့အမြင်အကြောင်းတော့ဟိုဟာသူတို့ကညှိနှိုင်းချက်တွေထုတ်ပြန်နေတာ၄ဆိုရင်မရှင်းမလင်းဖြစ်နေတာပေါ့နော်ကျွန်တော်မြန်မာသားဘွေရအကြောင်းသားတွေတောင်နားမလည်ဘူးပြလို့မြန်မာသားပဲ အဲ့ဒူဟာဘာသာပြန်ပြန်ခေါ်ရင်လည်းတိတ်မဟုတ်ဘူးပေါ့အဲ့တော့ဒါကတော့ဟိုသူတို့ကလည်းအဲ့လိုပေါ့ဟိုမွေးမသေးဒုံကျူးရှင်လဲလျှောက်တာဗျာလဲဆဲတာအဲ့လိုမျိုးလှုပ်ချင်မရပါတဲ့တစ်ဖက်မှာလည်းစောင်းဝင်နေမပြေတဲ့လူကအုံကြွလာရင်ဒီအခြေအနေဘယ်လိုဖြေရှင်းမလဲပေါ့နောက်တစ်ဖက်မှာလည်းယောဂအောင်မပြတ်ပွားစေချင်တဲ့အတွက်အားလုံးကတော့အိမ်မာနေစေချင်တယ
်တချို့ကတော့ဆိုရှယ်မီဒီယာမှာတွေ့ရတဲ့အစိုးရရဲ့အမိန့်စာနဲ့ထုတ်ပြန်ချက်တွေကိုသူတို့နားလည်တဲ့လောက်ပြန်လည်ရှင်းလင်းရေးသားပြီးတော့ဝေမျှနေကြပါတယ်ချင်းမင်းနိုင်မျိုးနယ်မှာနေတဲ့မဆင်မဝေကတော့ဆိုရှယ်မီဒီယာပေါ်ကသတင်းအချက်အလက်တွေကိုတေချာစစ်စစ်ပြီးမှယုံကြည်တတ်သူဖြစ်ပါတယ်သူကအ
မိုးချက်ကတော့သူရဲ့ဂျုံဖောင်တိုင်းပဲသူတို့ကသွားနေတာပါပဲအရင်ကလည်းပြောတယ်နားလဲအောင်ဒီအခုကတော့ဖက်နေကြတဲ့အခါမှာဒီသတင်း page ကိုနားတော့လဲတယ်အမိန့်စာတွေကတော့လည်းလည်းရှုပ်နေတည်တယ်အမိန့်စာတိုင်းလေးတွေကနားမယ်အခါကျရင်ဘာလို့ ਆ လဲဆိုတော့နားလဲတဲ့သူတွေကနေပြီးတော့ချက်မှတ်ရောက်ရမဟုတ်ပါဘူးတကယ်ဟိုနားလဲတဲ့သူတွေကဒီဟာကိုဖတ်ပြီးတော့ point out လုပ်ပြီးတော့ကို Facebook ကိုအကောင့်မှာကိုပြန်တင်ပေးလိုက်တဲ့အခါမှာကိုရဲ့ friend ပေါ့ public နဲ့တင်ပေးလိုက်တဲ့အခါမှာအကုန်လုံးကနားလဲသွားတဲ့အခါကျပြည်သူတွေရှို့ရောက်တာမြန်နေပေါ့
အစိုးရရဲ့ထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးပထမလှိုင်းတုန်းကလည်းပေါ်ထွေးလူနာစရင်ထုတ်ပြန်တဲ့အခါနားလဲရခတ်တဲ့အတွက်ဝေဖန်မှုတွေများစွာပေါ်ထွက်လာပူပါတယ်။အဲဒီလိုပေါ်ထွက်လာပြီးနောက်မှာတော့အရေးသားတွေကိုဂရုစိုက်လာတဲ့အတွက်ဝေဖန်မှုတွေပြန်လဲတိတ်ဆိတ်ခဲ့ပါတယ်။ဒုတိယလှိုင်းမှာဝေဖန်မှုတွေထက်မှန်ပေါ်ပေါက်လာခဲ့ပြန်ပါပြီ။ထုတ်ပြန်ချက်တချို့ဆိုရင်ထုတ်ပြန်ထားတဲ့အကြောင်းအရာတွေကိုတပ်ဆိုင်တဲ့အစိုးရဌာနရဲ့ဝန်ထမ်းတွေအောင်တေချာနားမလည်တာတွေရှိပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကအတွင်းမှုဦးမြင့်ကျော်က
ထုတ်ပြန်ချက်တည်းကဌာနရင်းပေးစာသဘောမျိုးဆန်တယ်ဌာနရင်းပေးစာကတော့သူတို့ဟိုသူကဌာနချင်းချင်းကတော့ဟိုဆက်သွယ်နေကြတော့ဒီလိုဒီတိုင်းဗာဒိဗေဆိုတာသူတို့ဒီစီကောင်စီသူတို့ဒိဗေခုံးချုံနားနိုင်မယ်ပဲပြည်သူလူထုအမြန်ပြေးတက်ကြတော့အဲ့လိုမျိုးရုံးလုပ်ငန်းစာတွေနဲ့ရုံးစာတွေရဲ့သဘောတဘာဝကအများစုကမရင်းနှီးကြဘူးဟိုသူတို့ဒီလေဒီလူအမြားပြည်သူလူထုကိုအသိပေးတဲ့ဟာမျိုးကတော့အားလုံးနားလည်နိုင်တဲ့ဟာနောက်ခုတော့တစ်ခါလေးမှပြည်စုံနေဆိုတာနိဘလူချင်းနေမျိုးကတော့ပြင်ဟိုသိကျဖြစ်တယ်ဘလူချင်းနေမျိုးကအဲ့လိုမျိုးဟာမျိုးပါဟိုထဲ့ကျင်းပါဝင်မှုလိုတယ်လို့ထင်ပါတယ်ဥပမာနောက်ဘယ်နေရာနေဘယ်နေရာတိကျုံဝင်နေဘယ်နေရာနေဟိုဘယ်နေတိကျုံဝင်နေစသဖြင့်အဲ့လိုဟာမျိုးလည်းပါဘူးလို့
စက်တင်ဘာလ20ရက်နေ့မှာထုတ်ပြန်တဲ့တင်းကျက်တဲ့ stay at home ထုတ်ပြန်ချက်မှာဆိုရင်လေမရှင်းလင်းတဲ့အတွက်ပြည်သူတွေကြားမှာဝေဝါးမှုတွေဖြစ်ခဲ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်တွေကချွင်းချက်ခွင့်ပြုချက်မှာစားသောက်ကုန်လုပ်ငန်းနဲ့အေးအေးခန့်လုပ်ငန်းတွေပါနေပေမယ့်အစားအသောက်ပို့တဲ့ delivery အလုပ်တွေပါလားမပါလားဆိုတာကလည်းအဲ့ဒီလုပ်ငန်းလှုပ်ဆောင်နေသူတွေအတွက်ဒွိဟဖြစ်စေခဲ့ပါတယ်။ဒါအပြင်ရုတ်တရက်ကြေညာတဲ့ထုတ်ပြန်ချက်မှာပြည်သူတွေစီကိုသတင်းမှစီးစင်းအောင်ဖြန့်ချိပေးမဲ့မီဒီယာလုပ်ငန်းကလည်းမပါဝင်လာတဲ့အတွက်နေ့စဉ်ထုတ်သတင်းစာတွေ၊ဂျာနယ်တွေနဲ့မဂဇင်းတွေကြားမှာပွဲလောရိုက်ခဲ့ရပါတယ်။ဒေါက်တာတန်းနိုင်စွာကျမကြီးနဲ့အခစားဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။သူကအစိုးရရဲ့ထုတ်ပြန်ချက်တွေဟာရှင်းလင်းတယ်လို့ယုံကြည်ပါတယ်
။လူတွေကကိုယ့်အကူရှုပ်အောင်စဉ်းစားတဲ့အခါကျတော့ရှုပ်သွားတာပါ။အဓိကစာရင်းမှာပုံမှန်ရှင်းရှင်းပြီးသားကျွန်တော်ငန်းနေဝင်ဖွင့်မယ်ဟာကျွန်တော်တို့ငန်းကြတော့မပါဘူးကျွန်တော်ကမပွင့်ရပါလားမပွင့်ရဘူးလားတကယ်ဆိုမေးရတာမလို့တော့ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒါကတော့ကျွန်တော်တို့နိုင်ငံရဲ့ဟိုပေါ့ကျွန်တော်တို့ရဲ့ဒီပေါင်းဆက်တဲ့ညီနိုင်တဲ့အနေအထားအကေကျွန်တော်ကျွန်မရင်းနဲ့အားသာဝန်ကြီးဌာနကတော့ကျွန်တော်တို့ကတော့ညီညီနိုင်နိုင်နဲ့ပဲကောင်းကောင်းမွန်မွန်ပေါ့နော်ဆောင်ရွက်လို့ရတဲ့ပေါ်ရှိပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်ဟုတ်ကဲ့ပါဒါကျွန်တော်တို့စဉ်းစားပြေးပါမယ်ဒါကျွန်တော်တို့ဒီကိစ္စကိုတော့ဒါဟိုလိုရရင်လည်းလက်ညှိုးမှုခံယူပြီးတော့ကျွန်တော်တို့ပြန်လည်ဖြည့်ဆည်းပေးပါမယ်သူပဲပြောရတာပေါ့နော်ချက်ရှော့ပေးတဲ့ဟာတွေနဲ့နောက်ရက်မှာပုံကူပါလာသေးရဲ့ခင်ဗျလင်းစာတွေမှာတုံးမှုချက်ရှော့ပေးလိုက်ပါတယ်ဆိုပြီ
းဒါပေမဲ့မကြသေးခင်ရက်ပိုင်းကပဲ COVID-19 ရောဂါကာကွယ်ထိန်းချုပ်တားဆီးရေးအတွက်စက်တင်ဘာလကုန်အထိထုတ်ပြန်ထားတဲ့အမိန့်နဲ့ထုတ်ပြန်ချက်တွေကိုအောက်တိုဘာလကုန်အထိရက်တိုးကြောင်းစက်တင်ဘာလ28ရက်နေ့ကထပ်မံထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ဒီထုတ်ပြန်ချက်မှာရက်တိုးတဲ့အမိန့်နဲ့ထုတ်ပြန်ချက်တွေကဘာတွေလဲဆိုတာအသေးစိတ်မပါတဲ့အတွက် stay at home ကိုရက်တိုးတာလို့နားလည်မှုလွဲသူတွေရှိလာကြပြန်ပါတယ်။ရက်ကွက်အုပ်ချုပ်ရေးမူဦးလင်းနိုင်မြေကတော့ကပ်ဘေးကာလအတွင်းအခုလိုကြုံနေရတဲ့အခက်အခဲတွေကိုပြည်သူတွေအနေနဲ့နားလည်မှုရှိရှိနဲ့ပဲကြော်ဖြတ်စေချင်တယ်လို့ဆိုပါတယ်
။ပြည်သူကြီးပြောချင်တာကတော့ကျွန်တော်ဘာဖြစ်ပါအခုချိန်မှာတော့ပြည်သူတွေကနားလည်မှုအပြည့်ယူထားပြီးတော့ပြည်သူနဲ့အုပ်ချုပ်ရေးပိုင်းနဲ့နားလည်မှုယူပြီးရှိရှိရုံရုံနဲ့ဟုတ်လားဒီကပ်ဘေးကိုကြော်နိုင်ဖို့ကညီညွတ်မှဖြစ်မှာလေ။ဒီညနေနားလည်မှုရှိရှိနဲ့ကြော်ဖြတ်ဖို့ပဲကျွန်တော်တို့ကဖြစ်စီနေတာလေပြောင်းနေပြောင်းအပြည့်မြင်တယ်ဟုတ်လားတိုက်ဆိုင်တွေလုံနေမှာဆိုတော့ဒီကပ်ကြီးကဟိုကြော်နိုင်မှာပုံလေအဲ့ဒါကိုဖြေရှင်းနေရတာလည်းပြီးနေတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒုအတန်ဖွဲ့သား ပေးအောင်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်တို့တံပတ်စင်တမ်းအစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့တံရဲ့ Facebook စာမျက်နှာ SoundCloud YouTube တို့လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Herontero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်ထပ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်တို့အတန်းအစီအစဉ်ကိုနားဆင်ပေးရတဲ့ကျေးဇူးတူတင်ရှိပါတယ်မြန်မာရှိတော်မူလို့ဖြစ်ပါသေးရှင်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေအဓိကကျမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိလဲဘယ်လိုရှုမြင်ကြသလဲနိုင်ငံရေးပါတီတွေမှာဘယ်လိုမူဝါဒတွေရှိသလဲရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတော့မဲဆန္ဒရှင်တွေအနေနဲ့ဘာတွေသိရှိထားသင့်သလဲဒီအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကရေဒီယိုရောရုပ်မြင်သံကြားကပါပတ်စင်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်ဒီအစီအစဉ်ကိုတော့ Channel FFE Media က Editor ကိုမှုသစ်ကစီစဉ်တင်ဆက်ပေးမှာပါဒီသတင်းပတ်မှာတော့ရွေးကောက်ပွဲနဲ့လူငယ်အထူးသဖြင့်တော့ဒီ first time voters လို့ခေါ်တဲ့ပထမဆုံးမဲပေးကြမဲ့လူငယ်မဲဆန္ဒရှင်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ
်။အားလုံးပဲမြင်လာပါဗျာ။ election debate season ကနေကြိုဆိုလိုက်ပါတယ်။ဒီ season ကတော့2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိခုံကြတဲ့ season ပဲဖြစ်ပါတယ်။ဒီဘက်မှာတော့2020ရွေးကောက်ပွဲနဲ့လူငယ်များရဲ့အကန့်အသတ်ဆိုပြီးတော့ဆွေးနွေးနေခုံသွားကြမှာဖြစ်ပါတယ်။အဲ့တော့ဒီစီဇန်ကိုဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်။သူတို့ကတော့ချင်ပြည်နယ်ပြည်သူ့ပါတီကနေပူဇော်ပြုပြီးတော့ကြီးနားမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရွေးချယ်ခံပေမဲ့ဆိုင်းလို့ပဲဖြစ်ပါတယ်။နောက်တစ်ခါလူ့အောင်သိဒီမိုကရက်တစ်ပါတီကနေပူဇော်ပြုပြီးတော့ဗဗဲလန်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ဝင်ရောက်ရွေးချယ်ခံပေမဲ့ဣဒနာမှာဖြစ်ပါတယ်။ကိုအောင်ခန့်ကတော့ NLD ပါတီဝင်လူငယ်တူလည်းဖြစ်ပါတယ်။ပထမအဆုံးအနေနဲ့တော့ကျွန်တော်တို့ဒီစပြီးတော့ပါတော့ကျွန်တော်ကိုအောင်ခန့်နဲ့စပြီးတော့ဟိုမေးတင်တယ်ကကိုအောင်ခန့်ကိုစမေးတင်တယ်ပေါ့နော်ဆိုတော့ကိုအောင်ခန့်ကလည်းဒီလူငယ်တယောက်လည်းဖြစ်တယ်နိုင်ငံရေးမှာလည်းစိတ်ပါဝင်စားတဲ့လူငယ်တယောက်လည်းဖြစ်တယ်ပေါ့ဆိုတော့လူငယ်တွေကဒီနိုင်ငံရေးဟိုမှာဒီလွတ်တော်နိုင်ငံရေးမျိုးဥပဒေကြီးလမ်းကြောင်းကိုသွားတာမျိုးဥချိုကြီးလမ်းကြောင်းကိုသွားတာမျိုးမှာလူငယ်တွေနေနဲ့ဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလဲပေါ့နော်လူငယ်တွေမှာဘယ်လောက်ထိစွမ်းအားတွေရှိနေပြီလဲဒီခန့်ကဏ္ဍတွေကိုပါဝင်ဆောင်ရွက်ဖို့အတွက်ဆိုတော့ကိုအောင်ခန့်ဒီဘက်မှာဗာမရပြောတင်တာရှိဘယ်လိုမြင်လဲပေါ့နော်စပြီးပြောလို့ပါအောင်
လူငယ်မှာလည်းအစားအစာရှိပါတယ် ready ဖြစ်တဲ့လူငယ်ရှိမယ် ready မဖြစ်တဲ့လူငယ်ရှိပါပါနော်ကိုပြီးအစင်သက်ဖြစ်မယ်ပြင်ဆင်ထားပြီးသားဖြစ်မယ်လေးဟိုပါပေါ့နော်အလေးထားပြီးပေါ့လုံးချင်တဲ့လူငယ်လည်းရှိပါတယ်ဗျဒါပေမဲ့ဟိုနောက်ပိုင်းမှာပေါ့နော်အခုလိုမျိုးဒီပွင့်လဲလာတဲ့ဟိုခက်လည်းရောက်လာပြီးကျွန်တော်တို့ဒီစာရီပိုင်းမှာလည်းလေးလာလို့ရတဲ့ခက်ရောက်လာပြီးဆိုတဲ့အခါမှာကျွန်တော်တို့တမိုင်းအရာပဲဖြစ်ဖြစ်ဟိုပို့ပြီးတော့ပြင်ဆင်ထားတာကျွန်တော်တမိုင်းအပြင်ဝင်ပဲအခုလက်ရှိပြဿနာတွေကိုပဲဘယ်လိုဖြေရှင်းမယ်ဘယ်ကန်တာရင်ဖြေရှင်းမယ်ဆိုတဲ့အောက်ပညာတစ်ခုအနေနဲ့ကိုသင်ပြူထားပြီးတော့ဖြည့်ရှင်းနေတဲ့လူငယ်တွေလည်းအဆာအဆာရှိပါတယ်ကျွန်တော်တို့ဥပမာပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ကိုယ်တိုင်နဲ့ရန်ကုန်စီပင်ရွေးကောက်ပွဲဝင်ခဲ့တယ်ဆိုတော့စီပင်အလုပ်တွေကိုလှုပ်ချင်လို့ဆိုပြီးတော့ရွေးကောက်ပွဲဝင်ခဲ့တာပါတခြားအလုပ်ကိုလှုပ်ချင်လို့မဟုတ်တခြားရွေးကောက်ပွဲမှာဝင်ခြင်းနဲ့ဟာမှုတွေအတွက်အခုဒီ2020ရွေးကောက်ပွဲမှာဆိုလို့ရှိရင်ကျွန်တော်အနေနဲ့မပါဝင်ပါဘူးဘာလို့လဲဆိုလို့ရှိရင်နေရာရရေးတော့မဟုတ်ပဲနဲ့အဲ့နေရာနဲ့ဘလို့ဖြည့်ရှင်းမလဲဆိုပြီးတော့ဘောနော်ဒီဇိုင်းမမလိလာထားပြီးတော့ပဲဖြည့်ချဖြည့်ရှင်းနေတဲ့လူငယ်ဆိုကြတော့ကျွန်တော်တို့ဘလောက်အစင်သင့်ဖြစ်ပြီလဲဆိုလို့ရှိရင်လူငယ်အားလုံးကတော့အစင်သင့်ဖြစ်ပြီလို့ပြောလို့မရပါဘူးဒါပေမဲ့လူငယ်အားလုံးထဲမှာပဲလူငယ်တချို့ကတော့ဘောအစင်သင့်ဖြစ်ပြီလို့ကျွန်တော်ပြောလို့ရပါမယ်နှစ်ရှည်လောက်ကိုတို့ဘောနော်အချိန်ပေးပြီးတော့တို့ဒီဖြည့်ရှင်းခြင်းတဲ့ကန္တာပါဝင်ခြင်းတဲ့ကန္တာတစ်ခုအနေနဲ့ သူတို့ဘလို့အကောက်ဘလို့ကိုက်တွယ်မလဲဘလို့အကောင့်ထဲပေါ်မလဲဘလို့ဖြည့်ရှင်းလဲဆိုတာအစရင်အဆုံးလေ့လာပြီးွားတော့မှဝင်ကြတဲ့လူငယ်တွေတော့ရှိကြပါပါအဲ့လူငယ်တွေကတော့ ready ဖြစ်ပြီးအစင်သက်ဖြစ်ပြီးလို့ပြောလို့ရပါတယ်တခြားဟိုလူငယ်အားလုံးအနေနဲ့တော့ကျွန်တော်အနေနဲ့ပြောပိုင်ကောင်းချီဦးလို့တင်ပါပါတော့အဲ့တော့နိုင်ငံရေးဆိုတဲ့အထဲမှာလည်းကျွန်တော်တို့ကနိုင်ငံရေးကဒီနာလိုပဲပေါ့နော်ဟို policy maker အနေနဲ့အခုကတော့ကျွန်တော်2020ရွေးကောက်ပွဲဆိုတော့ကြတော့အထူးရွေးကောက်ပွဲဖြစ်တဲ့အတွက်ကျွန်တော်ဒီ policy maker တွေအနေနဲ့ပေါ့နော်ဟိုလွတ်တော်တည်ပြရမယ့်ကိစ္စတွေဆိုတော့လွတ်တော်အရေးတွေကိုပေါ့နော်လေ့လာထားတဲ့လူဖြစ်တင်ပါတယ်ဘာလို့လဲလွတ်တော်နဲ့သက်ဆိုင်တဲ့အတွက်ကျွန်တော်တို့လွန်ခဲ့တဲ့9နှစ်အတွင်းမှာဆိုလို့ရှိရင်ဖြစ်ဖြစ်လွန်ခဲ့တဲ့10နှစ်အတွင်းမှာပဲဖြစ်ဖြစ်ကြည့်မယ်ဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်သာဖြစ်ကြတယ်လွတ်တော်ကိုယ်စားလှယ်အလုပ်အပြင်တခြားအလုပ်တွေပါလုပ်နေရတဲ့ဟိုအရေးကိုမြင်ရပါတယ်ဒါလည်းကျွန်တော်တို့အခြေအနေနဲ့ဟိုအချိန်ကာရပေါ့နော်တိုးတော်လည်းပဲလွတ်တော်ကိုယ်စားလှယ်အနေနဲ့ခုနကလို့စီပင်အလုပ်တွေဝင်လုပ်နေရတယ်ကျွန်တော်တို့တွေ့ရတယ်ဒါပေမဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့လွတ်တော်အလုပ်ကိုကောင်းကောင်းမလုပ်တတ်လို့လားဆိုရဲမေးခွန်းမှာဖြစ်လာတဲ့အတွက်လွတ်တော်အလုပ်တွေကိုကောင်းကောင်းလေ့လာထားတဲ့လူငယ်တွေလည်းရှိပါတယ်ဆိုတာနဲ့ကျွန်တော်ဖြည့်ပေးလိုက်ပါမယ
်ဟုတ်ကဲ့ခင်ဗျာကိုအောင်ခန့်ကျေးဇူးပါဆိုတော့ကျွန်တော်ဒီခောက်တော့ကျွန်တော်ဒီ match sign up ban နဲ့ match ticket မှာမေးခွန်းတစ်ခုတည်းကိုပဲမျှော်ဆလို့ကျွန်တော်မေးချင်တယ်ခင်ဗျာဆိုတော့ကျွန်တော်အဓိကမေးချင်တာကဒီမဆိုင်သူပန်တို့မိတ်တစ္ဆာမတော်လူငယ်တွေလည်းဖြစ်တယ်နောက်တစ်ခါဒီပြည်တော်စုစင်လွတ်တော်ပေါ့ဒီလွတ်တော်မှာပါဝင်ရွေးချယ်ခံဖို့ကြိုးစားနေရလှုပ်ဆောင်နေတဲ့သူတွေလည်းဖြစ်တယ်ပေါ့ဆိုတော့ဒီလူငယ်တွေအနေနဲ့ဒီလွတ်တော်တွေကိုသွားဖို့ကြိုးစားတဲ့အခါမှာနိုင်ငံရေးမှာဒီရွေးကောက်ပွဲမှာရွေးကောက်ခံဖို့လှုပ်ဆောင်တဲ့အခါမှာဘလို့စိန်ခေါ်မှုတွေကြုံရတာမျိုးရှိတယ်ဘလို့ခက်ခဲတွေရှိတာနိုင်တယ်ပေါ့ဆိုတော့ဒီမဲဆန္ဒရှင်ပြည်သူတွေကရောဒီလူငယ်တွေရဲ့နိုင်ငံရေးလှုပ်ဆောင်မှုကိုဘလောက်ထိကြုံကြည်မှုရှိနိုင်လဲပေါ့နော်ရှိကြတယ်လဲပေါ့အဒီပေါ်မှာပြောပြစေချင်တယ်ခင်ဗျာအရင်ဆုံးဒီမက်အစ်စာမောင်ပြောပြပါခင်ဗျာ
အဲလူငယ်တယောက်တက်တော်တဲ့ဝင်ပို့ဆက်ဆိုရင်ကျွန်တော်တို့ကအနည်းဆုံးတော့25နှစ်ပြည့်မှာကျွန်တော်တို့ဝင်လို့ရတယ်ဒါကလည်းကျွန်တော်တို့အခက်ခဲဘူးမဲထဲတဲ့ခါကျရင်ကျွန်တော်တို့18နှစ်ပြည့်ရဲ့အခါ18နှစ်ပြည့်ပြီးထဲလို့ရတယ်အဲရေကောက်ခံမှုတော့ကျွန်တော်တို့ကအကန့်အသတ်ရှိတယ်ပေါ့ဒါကကျွန်တော်တို့ရဲ့ဖွဲ့စည်းပုံခြေရာဥပဒေရောက်သွားတော့လူငယ်တွေရဲ့ပါဝင်ခွင့်ကိုကန့်သက်ထားတဲ့အပိုင်းပေါ့နော်ဒါတည်းဝင်ဆက်သက်ထားတာဆိုတော့ခဏကပြောသလိုပဲတစ်စုံလုံးဆိုင်ရာနိုင်ငံရေးကိုပြန်ပြောရမယ်ဆိုရင်ကျွန်တော်တို့ကline ကိုကြော်ရတယ်ပေါ့နော်နိုင်ငံရေးတုတ်တဲ့အခါမှာရှိနေရရှိကြရလေးကြော်ရတယ်ဆိုတော့ဘယ်လိုရှိကြရလေးကိုကြော်ရတယ်ဆိုတဲ့အခါမှာတစ်ဖက်က propaganda ဝါဒဖြန့်ချင်အရင်ကောင်းတယ်လူတို့ရဲ့အကြောက်တရားစိုးရိမ်မှုကိုသူကလို့စွပြီးတော့မှဝါဒဖြန့်ချင်ဘလို့အကြောင်းအရာမျိုးနေနေမဲ့ဝါဒဖြန့်လဲဆိုဥပမာနေဖြင့်ဒီမဲ့ဒီပေါ်လက်ရှိရှိနေတဲ့ပါတီတွေကိုမဲမပေးလိုက်လို့ရှိရဲ့အာဏာပြန်သိမ်းလာနိုင်ပြီရှိတယ်ဆိုရဲဝါဒဖြန့်ချင်ပေါ့အဲ့ဒီအတိုင်းအတာပါတီတွေကိုမဲပေးလိုက်ညွတ်ပေါင်းဖြစ်သွားပဲဆိုညွတ်ပေါင်းဖြစ်သွားတဲ့အခါကျရင်တွတ်တော်ထဲမှာကျတော့မဲခွဲဆုံးဖြတ်ကြတဲ့အခါမှာတစ်သက်ကပုံတော့မှအာဏာကြီးလာနိုင်ရရှိတယ်ဆိုရဲပရိုပဂန်ဒါတွေပေါ့နော်ဒါပထမဆုံးစာရေးကြုံရတယ်ကျွန်တော်အောက်ခြေမဲဆန္ဒနဲ့မှတွေ့ရတဲ့အခက်ခဲပေါ့ဘာလို့ propaganda ကဘာလာလဲဆိုတဲ့အခါကျတော့လူများစုကြီးရအောင်ဒီပါတီကိုထောက်ခံနေတာ။နင်ကဘာလို့မထောက်ခံလဲဆိုတဲ့ propaganda ဆက်လာ။အဲဆိုဒါဘာလို့ပြလဲဆိုတော့လူအများစုကလူနည်းစုရဲ့ရွေးချယ်ခွင့်စဉ်းစားခွင့်ကိုကန့်တတ်လိုက်တဲ့အပိုင်းပေါ့နော်။ဆိုတဲ့အခါကျတော့တစ်ဖက်နောက် propaganda တစ်ခုကဘာလဲဆိုတော့တစ်ဖက်ပါတီရဲ့ရှင်တိုင်မှုတွေ၊လှုပ်ဆောင်မှုတွေဘလောက်ကောင်းကောင်းဒီလောက်ဆောင်မှုတွေဒီတိုင်းပြည်ရဲ့အကျိုးကိုဖျက်ဆီးနေတာပါဆိုတဲ့အကြောင်းရင်းနေနဲ့ကန့်တတ်လိုက်လို့ရှိရဲ့ဒါလူလူရဲ့စဉ်းစားမှုကပြိုင်မဲ့ဝေဝါးသွားတဲ့အပိုင်းမှာဥပမာအဖြစ်အကျောင်းတို့ Democratic Party နဲ့တွတ်တော်ရောက်ကိုစ조사ကြတယ်တိုင်းနာပါတီနဲ့တွတ်တော်ရောက်ကိုစ조사ကြတယ်ဒါပေမဲ့ဒီ조사မှုတွေကိုတစ်ခါတော့ဝါရဖြန့်ချီတာတွေကလူလူရဲ့အကြောက်တရားတွေကိုနိုးစွာကြီးဖြန့်ချီတဲ့အခါကျဒါကျွန်တော်တို့လူငယ်ပဲဖြစ်ဖြစ်ပေါ့နော်လူကြီးရဲ့ဒီအမျိုးသမီးရဲ့ဖြစ်ပြီးအောက်ခြေမဲ့ဆန္ဒနဲ့အများဆုံးကြုံတွေ့နေရတဲ့အပိုင်းပေါ့နော်။နောက်တစ်ခုကနောက်တစ်ခုရင်ဆိုင်ရတဲ့ခက်ခဲပါလဲဆိုတော့ကျွန်တော်ကnotebook ကြီးများလာရေပေါ့။ notebook ဘာလို့များလာတယ်ဆိုရဲအကြောင်းရင်းကိုကျွန်တော်ပြန်ပြောပြရရင်ကျွန်တော်တို့ page ဆိုရဲဖွဲ့စီရှိရေးကောက်ခွင့်နဲ့ပတ်သက်ပြီးတော့မှလေ့လာနေရတဲ့ဖွဲ့စီပေါ့။နောက်တစ်ခုဖွဲ့စီကထုတ်ပြန်ထားတဲ့စစ်တမ်းအရာဆိုရင်ကျွန်တော်လူတွေရဲ့ညှို့နှင့်ချက်အရင်အမြင့်ဆုံးအချိန်က2015အကျော်2016အဲ့ဒီမှာဒီကိညို့ကအကောင်းဆုံးအထိတည်ဝါနိုင်မယ်ဆိုရင်ကျွန်တော်ဒီချိန်နောက်ထိnotebook တွေများလာမှာမဟုတ်ဘူးဆိုတော့ notebook ဖြစ်သွားတဲ့အကြောင်းရင်းကလည်းအမျိုးမျိုးရှိရဲ့ဆိုတော့ဒီမှာတစ်ချက် notebook က2008ဖွဲ့စည်းပုံခြေခံဥပဒေကြောင့်လို့ကျွန်တော်မဲမပေးတာ2008ဖွဲ့စည်းပုံခြေခံဥပဒေကိုမယုံကြည်ဘူးအဲ့ဒီတော့ဒီဖွဲ့စည်းပုံအောက်မှာလုပ်တဲ့ရေကောက်ပွဲတွေကိုလည်းယုံကြည်ရှိဘူးเนาะဒီကနေတက်လာမယ်အစိုးရကိုလည်းယုံကြည်ရှိဘူးဒီအတွက်ကြောင့်မလို့notebook လုပ်တဲ့လူတွေရှိတယ
်ဟိုဒီမိကောကကျွန်တော်နောက်ကျွန်တော်မှထက်လာဖို့ရှိလို့လေ
အဲ့ဒါခဏလေးခဏလေးခိုင်ကြောင့်ပြောရမပြီးတဲ့ကျွန်တ 送到来嘛，喏，老弟拿上来哦。所以，第一段 notebook 里来写的，然后再去 notebook 录的，然后第，看到我别单叫到，所以录上面啊，录我们亲那录过，然后第一批是嘛，来嘛把这个 notebook 录在里写，所以，所以里面没得个，再查没老弟个，把第一开开的，第来录音有从教下来过了，所以那是一句嘛。ที่เดียวนี่แหละเจ้าเนี่ยก็ถ้าไม่สวยเจ้าก็ทำที่จะร้องมาแล้วยิ่งต้องเสียใจท่าที่จะมา
โอเค
โอเคจะมาสิมาเลยแต่สิ่งของมือเราอันยาชีบเนาะอาตาชาอันนี้เฉพาะขนาดเดียวตัวมือเช่นกันเลยยังก็จะเราอย่างเราลิมิตเฉพาะเข้ามาจะมาจะตัวเล็กสิ่งของมือเราอย่างนี้เลยมีก็เช่นมีสนามมือเนี่ยสุราก็โอ้มือป้องต้องมือเนี่ยสาวเราชีอันนี้ท่าพิเศษตัวเล็กเจ๊จันเดอันนี้ท่าพิเศษไม่สันดาชินอุยกันเลยนั่นเต็งจ่อชีเลยเนาะสุราเนี่ยเช่นกันแล้วนั่นละตัวเดียวมาจะมาเราโอ้ဖြတ်ကျော်တဲ့အခါမှာလူကုံလူလဲပြင်ပန်းတယ်ငွေလဲကုန်တယ်အချိန်လဲကုန်တယ်ပေါ့ဒီမျိုးအနေထားတော်တည်ရတယ်အတိုင်းဝိုင်းအကန့်တချက်အရာဒါကျွန်တော်တို့ stereotype ကအခုကြည့်ဒီကနေကျော်လွန်ဖို့ဒီပုံတွေကကျော်လွန်ဖို့အများကြီးကက်ခဲရှိသေးတယ်ဆိုတော့အများပိုင်းကဒီပုံမှာဟိုအယံငယ်သေးတယ်လောက်ကောလုံးနိုင်ပါမလားဆိုရင်မယုံကြည်မှုရှိတယ်ပေါ့နော်တော်တော်ညလဲဒီနောက်ပိုင်းကျွန်တော်တို့စီယုံရုပ်ဝင်တယ်အကောလုံးနဲ့ကျွန်တော်တို့ party policy ချပြနေတဲ့အခါမှာကျွန်တော်တို့ရဲ့လုံဆောင်ချက်တွေကိုပြန်မှဖော်ပြလာတဲ့အခါမှာအလုံးလူလူကအခုပြန်မှကြားနေရတဲ့အနေအထားမှာဟိုလူငယ်တွေပါဝင်လာတဲ့အတွက်ကြောင့်ဒီကချင်ပြည်နယ်ပြည်သူပါတီကိုကျွန်တော်တို့ကထောက်ခံပါနေဆိုတဲ့အနေအထားကိုပြန်ပြောင်းလာတယ်ပေါ့နော်ဒါတွေကဆိုကျွန်တော်တို့ဘက်မှာတော့အားတက်ချက်ရှိလာတယ်ပေါ့နော်ပြီးတဲ့ပိုင်းမှာလည်းခဏကဆက်မအော်အီဂျင်စာမှာပြောလို့လို့ယူမယ်ကျွန်တော်ဆိုပုံမရိုက်တဲ့ဟာတော့အများကြီးကြုံတွေ့နေရတယ်ဒါကလည်းကျွန်တော်တို့ဆိုရင်အဲ NLD နဲ့ KSPP ကတော့အတူတူပါပဲဆိုတော့ဟိုသူတို့သူတို့တွေဘက်ကနေဟိုပုံမရိုက်တဲ့ဟာတွေပေါ့နော်ပြီးတော့တချို့ကတပိုင်းမှာလည်း NLD very strong ဖြစ်တဲ့နေရာမှာဆိုရင်ကျွန်တော်တို့ကချင်ပြည်နယ်ပြည်သူပါတီကဟိုဒီကြံခိုင်ဖွံ့ဖြိုးရေးနဲ့ပေါင်းပါတယ်ဆိုတဲ့ဟာမျိုး information ပြန်လုပ်တဲ့အပိုင်းတွေပေါ့နော်ဒါတို့ water ဖြတ်တဲ့အပိုင်းတွေတွေ့တွေ့ရတယ်ဆိုတော့ဒါတွေကဆာကျွန်တော်တို့မှာဖြည့်ရှင်းနေရတယ်ပေါ့နော်ကြံခိုင်ဖွံ့ဖြိုးရေးနဲ့ဘယ်လိုမျိုးအခြေအနေရှိတယ် energy နဲ့ဘယ်လိုမျိုးအခြေအနေရှိတယ်ဘယ်လိုမျိုးဖြစ်ပါတယ်ဆိုတဲ့အပိုင်းကဆာကျွန်တော်တို့ဆီမှာတော့ဒါတော်လေးတော့စိန်ခေါ်မှုတော့တွေ့တွေ့နေရတယ်ဆိုတော့စိန်ခေါ်မှုတော့အများကြီးရှိတယ်အားသာချက်အနေချက်တော့အများကြီးဒီပုံမှာလည်းကျွန်တော်တို့အဲ့ပြင်ဆင်ထားမှုတော့ရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒီမှာကျွန်တော်ဒီဒုတိယတောင်မေကုံးလေးကျွန်တော်သွားနေတယ်ပေါ့ဒီမေကုံးကကျွန်တော်အားလုံးကိုလွှမ်းခြုံပြီးကျွန်တော်မေးတင်တာပေါ့နော်ဆိုတော့ဆိုတော့ကျွန်တော်လက်ရှိဒီ2020ရွေးကောက်ပွဲမှာဒီလူငယ်တွေရဲ့ဒီမဲပေးမဲ့လူငယ်တွေရဲ့အခမ်းအနားကတော့လည်းကြီးကြီးမားမားရှိနေတယ်ပေါ့ဆိုတော့ဒီပမာသူမဲပေးမဲ့လူငယ်တွေအင်အားတွေ5000လောက်ရှိတယ်ဆိုတော့ဒီလူငယ်တွေကဒီခမ်းအနားကရော2020ရွေးကောက်ပွဲဘယ်လောက်ထိရိုက်ခတ်မှုရှိနိုင်လဲပေါ့နော်ဆိုတော့ခုနကဒီမဲဣဒ္ဓသာမောင်ပြောခဲ့သလိုပဲကျွန်တော်ဒီ notebook လည်းရှိတယ်ဘုတ်လည်းဆိုတဲ့သဘောယူဆရလည်းရှိတဲ့အခါကျတော့ဒီလူငယ်တွေပေါ်မှာဒီနိုင်ငံရေးရရွေးကောက်ပွဲကိုမဲပေးဖို့မပေးဖို့ဆိုတဲ့အယူဆချက်တွေက2020ရွေးကောက်ပွဲမှာဘယ်လောက်ထိကြိုးတက်ရမှုရှိနိုင်မလဲ၊ရိုက်ခတ်မှုရှိနိုင်လဲ၊ရှိနိုင်မလဲပေါ့နော်။ဆိုတော့ဒီမေးခွန်းလေးကိုလည်းကျွန်တော်တို့ဆွေးနွေးပေးစေချင်တယ်ခင်ဗျာ။ MS Sign Loop ဘန်အရင်ဆုံးဆွေးနွေးပေးလို့ရမှာခင်ဗျာ
။ဆိုတော့ကျွန်တော်တို့ဒီပေါ်မှာအခုကတော့လူငယ်5000ကျော်တော့ရှိနေပေါ့နော်။ဒါပေမဲ့ဒါအများပိုင်းကလည်းဒီမဘက်ကနေဖြစ်မယ်ပေါ့နော်။ကျွန်တော်တို့ဘက်မှာတော့အများကြီးတော့မရှိသေးဘူးပေါ့နော်။ဆိုတော့အခုစကားပြောကြည့်တဲ့အခါမှာလူငယ်ချူအင်းနဲ့စကားပြောကြည့်တဲ့အခါမှာသူတို့ဘက်ကနေအများကြီးရင်ခုန်တယ်သူတို့ဟိုတခါမှလည်းဒီပြတ်တမှုကိုမဖြတ်ကျော်ခဲ့ရဘူးမကြုံတွေ့ခဲ့ရဘူးဆိုတော့ဒီပုံမှာသူတို့ဘက်ကနေစိတ်ဝင်စားမှုအများများတယ်ခဏကဆင်မဟိုဣတိစံမှာပြောသလိုမျိုး notebook ဆိုတဲ့အပိုင်းကလူကြီးဘက်ကိုတော့တွေးရတယ်ဆိုလူကြီးဘက်မှာဆိုရင်တချို့ကဟိုဒီအစိုးရတက်တဲ့နဲ့တမ်းတစ်ခုလုံးမှာသူတို့ဘက်ကနေမြူလင်းသားတော့မရရှိတဲ့အခါမှာသူတို့ဘက်ကနေ notebook ဆိုတဲ့အပိုင်းတော်တွေ့ရတယ်ပေါ့ notebook ဆိုတဲ့အခါမှာလည်းပြီးနေမှာတော့အဲ့လိုကြီးမများပေမဲ့လည်းပြီးမှဘက်မှာတော့ထိဟိုရက်ခိုက်မှုကတော့အရန်ညင်းနေလို့ကျမနေမြင်တယ်ပြီးနေမှာတော့ကျမတို့ကနည်းနည်းပါလို့ရှိတယ်ဒါပေမဲ့ကျမတို့ကအဲ့ဟာကိုအများကြီးစိုးရိမ်နေပေါ့နော်ဘာဖြစ်လို့ဆိုရင်ဟိုပြီးနေမှာကျတော့အခုစစ်တပ်ရဲ့အနေအထားရတော့သူတို့ဘက်ကနေဟိုခိုင်လုံမေးရရှိထားပြီးသားပေါ့နော်သူတို့ဘက်ကနေတော့ပြင်ဆင်ထားမှုရှိထားပြီးသားပြီးတော့လူငယ်တွေအနေနဲ့ဒါစိတ်ဝင်စားမှုအများများလာတွေ့ရတယ်ဆိုတော့ကျမတို့ကချင်ပြည်နယ်ပြည်သူ့ပါတီမှာဆိုရင်ဒါလူငယ်တွေအများကြီးပါဝင်လာတယ်ဥပမာကျမတို့ဖက်ကန့်မြို့နယ်မှာကျမတို့လူငယ်ကော်မတီဖွဲ့လိုက်တယ်ဆိုတော့နောက်တနေ့မှာဆိုရင်လူငယ်300ကျော်ပေါ့နော်တခါလေးမနေ့9နိုင်ပဲရှိသေးတယ်ဟိုရုံးရှိမှာသူတို့တန်းစီလိုက်ရောက်နေပြီကျမတို့ကတော်တော်လေးအံ့ဩသွားတယ်ဟာပြန်မေးကြည့်လို့သူတို့ဘက်ကနေတကယ်ကျွန်တော်ကျမတို့ရဲ့ဒီကချင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့လူငယ်တွေဘက်ကနေဒါ intake အားဖြင့်ပါဝင်ချင်လာလို့ပါဝင်လာတာဖြစ်တယ်ဆိုတဲ့အပိုင်းတော်တော်ရတဲ့အခါမှာကျမတို့တော်တော်လေးဝမ်းသာတယ်ပေါ့နော်လူငယ်တွေဘက်ကနေဒါကိုလည်းငရေးမှာအများကြီးစိတ်ဝင်စားလာတယ်ဆိုတဲ့အသေးလက္ခဏာကိုတော့ကျမတို့တွေ့ရှိရဖြစ်တယ်ပေါ့နော်ဆိုတော့သူတို့ကျမအနေနဲ့ message ပေးချင်တာကတော့ဒါလူငယ်တွေနဲ့ခန်းကန်တာပေါင်းစုံကတော့သူတို့ဘက်ကနေပါဝင်လို့ရတယ်ဆိုတဲ့အပိုင်းကိုကျမပြောချင်တာဖြစ်ပါ
တယ်ဟုတ်ကဲ့ဟုတ်မဲ့ဣဒ္ဓသာမောင်ဒီပေါ်မှာပြောပြပါအောင်ခင်ဗျာ
ခဏကဆိုင်းနှုတ်ပြန်ဆရာမဆိုင်းနှုတ်ပြန်ပြောရတဲ့အထဲမှာလည်းပါတယ်ဒီကျမနယ်အခြေအနေနဲ့ဒီတိုင်းနာဒီတာဘက်ကအခြေအနေနဲ့ဒီမဘက်ကလူငယ်အခြေအနေညမတူဘူးပေါ့နော်မတူဆိုတာကဒီလိုရှိတယ်ဒီမတိုင်းနာ ဒေတာဘက်ကလူငယ်တွေကအဲ့လိုအရှိမြူတိုင်းစစ်တဲ့ပြင်းထန်လာတဲ့အချိန်ရှိတယ်။ဆိုတော့တို့တို့ဟိုမှာဥပမာအနေနဲ့တွေ့ရမှာဆိုရင်ဒီ9နှစ်တင်မှာ2018 2019 2020ပေါ့နော်2020နောက်ပိုင်းကနေစပြီးပြန်မြင့်လာတာဆိုတော့ဖိမိပြည်သူအရေးလှုပ်ဆောင်ခဲ့တဲ့ကိစ္စတွေနဲ့ပြီးတော့ဒီခဏကကချင်စစ်ပြည်အရှင်းပြည်ကိုနစ်ပြည်လိုကိစ္စမျိုးတွေမှာဒီအမလူငယ်တွေအများကြီးတက်တက်ချွတ်ချွတ်ပါလာတယ်ဆိုတော့မနစ်ကရားပြည်နယ်မှာဆိုရင်ဒါကျွန်တော်အထူးခြားဆုံးဖြစ်စဉ်ပေါ့နော်ဒီကျွန်တော်တို့ဒီဗုဒ္ဓထေရဆန္ဒပြတဲ့အခါမှာတပိနယ်လုံးမှာရှိလူငယ်တွေကထောင်းနဲ့ပေါင်းနဲ့ချီအပြင်ထပ်ပြီးဆန္ဒပြကြပေါ့နော်ဆိုတော့ဒါပြောချင်တာကလူငယ်တွေမှာနိုင်ငံရေးစိတ်ကအတိမြင့်လာတယ်အမျိုးသားရေးစိတ်ကအပြင်မြင့်လာတယ်ပေါ့ဒါကျွန်တော်တို့ဘက်ကချူဆိုရမယ့်အပိုင်းဒါနိုင်ငံရေးပေါ်မှာစိတ်ဝင်စားလာတဲ့အပိုင်းကိုကျွန်တော်တို့ဘက်ကကြိုးစားရမယ့်အပိုင်းပါနော်ဆိုတော့ဒီရဲ့တီမဘက်မှာဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ဒီတီမဘက်မှာလည်းအပြောင်းလူငယ်တွေကအပြောင်းလဲကိုမျောလင့်ကြတာပဲဒါပေမဲ့ကျွန်တော်လွတ်တော်ရဲ့မှာလူငယ်တွေအတွက်ပြည်ပြည်လေးမလောက်ဆောင်ပေးနိုင်ဘူးဥပမာဒီကျွန်တော် session နှစ်ပြည့်ပြီးတဲ့အတိုင်းရေကောက်ခံခွင့်ရှိရမယ်ဆိုတဲ့အချက်လက်ကလေဒါကျွန်တော်တို့လွတ်တော်ရဲ့မှာ majority ထောက်ခံရင်ကျွန်တော်တို့ပြင်လို့ရတယ်ဒါကလေဘာမှနိုင်ငံရေးရညှိနှိုင်းတော့မှအရင်ဟိုဆွေးနွေးရမယ့်ကိစ္စလည်းမဟုတ်ဒါလူငယ်တွေအခွင့်အရေးပေးလို့ရတဲ့ကိစ္စပေါ့နော်ဒါပေမဲ့ဒီလိုမျိုးအရာရာဖြစ်မလာဘူးလူငယ်ရဲ့မျောလင့်ချက်ရာဒီလိုညာမျိုးရာဖြစ်မလာဘူးဥမာကျွန်မမဲဆန္ဒနယ်မှာဆိုရင်ကျွန်မရဲ့မဲဆန္ဒနယ်ပြပန်းတိုင်းနယ်မဲဆန္ဒနယ်မှာဆိုရင်ဘလုံးအကစားမှာအရန်တော်တဲ့လူငယ်တွေရှိတယ်ဒါပေမဲ့ဘာခက်ခဲတွေ့လဲဆိုတော့သူတို့ဘလုံးကံဖို့အတွက်ဖူဆယ်ကွင်းတော်သူတို့မှာမရှိဘူးမရှိတဲ့အတွက်သူတို့ကတခြားမျိုးနယ်တွေမှာသွားပြီးဘလုံးကံရတယ်ဆိုတော့ဒီလိုဟိုမျောလင့်ချက်တွေပေါ့နော်နောက်တစ်ခုကကျွန်တော်ကတစ်ခါမှာဒီမိုကရေစီအကြောင်းပြောနေရတဲ့တစ်ဖက်မှာငင်းချိုင်းအကြောင်းပြောနေတဲ့တစ်ဖက်မှာအဲ့အကြောင်းပြောတဲ့လူငယ်တွေကသက်တိုက်ချမ်းခံနေရတယ်ဒီချိန်ဒီမှာဆိုရင်ပထမဆုံးမဲပေးမဲ့ first time ဖြစ်တာ၅တန်းရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့ငင်းချိုင်းအကြောင်းပြောဆိုဆွေးနွေးနေတဲ့လူငယ်တွေချမ်းခံသွားရတာဒီဒီတလအတွင်းမှာ15ယောက်ရှိနေပြီဆိုတော့ရခိုင်ပြည်နယ်မှာလည်းအဲ့တိုင်းပဲငင်းချိုင်းအကြောင်းပြောဆိုတဲ့လူငယ်တွေအသက်ခံရတယ်ဖမ်းခံရတယ်ဆိုတော့လွတ်တော်ထဲမှာလည်းဥပဒေအအမြင်ရောင်းတဲ့အတိုင်းမပြထန်နိုင်ဘူးဘလို့ဥပဒေမျိုးကြီးပြထန်လဲဆိုတော့ဘလို့ဆွေးနွေးကြလဲဆိုတော့ကျွန်တော်တို့ရုပ်ရှင်ရုံထဲမှာနိုင်ငံတော်အလံအလေးပြုမယ်ဆိုတာလောက်တည်ရဆွေးနွေးကြတာ哦ကျွန်တော်လူငယ်တွေအဲ့အခွင့်အရေးပေးရမျိုးကြီးပြစ်လာတဲ့အခါကျတော့ရေကောက်ပွဲဖြစ်စဉ်တွေမှာနိုင်ငံရေးဖြစ်စဉ်တွေမှာဒီမဘက်ကလူငယ်တွေကတတိယစိတ်ကုန်လာတာမျိုးရှိတယ်ဒါဒီလိုစိတ်ကုန်လာတယ်ဆိုတာကလည်းတနည်းအားဖြင့်တော့ပြန်ပြီးကျမအနေနဲ့ပြန်ဖြည့်ရှင်းရတယ်ဒါနိုင်ငံရေးဖြစ်စဉ်တစ်ခုလုံးမျိုးပဲစိတ်ကုန်သွားတာမဟုတ်ဘူးလက်ရှိနိုင်ငံရေးနိုင်ငံရေးအကောင့်ထဲခေါ်နေကြတဲ့လူငယ်ချောင်းဖို့လို့ဒီနိုင်ငံရေးကိုဥဆောင်နေကြတဲ့နိုင်ငံရေးဓမ္မရေးချောင်းဖို့လို့ပါတီကောင်းဆောင်တွေချောင်းဖို့လို့ဒါလူငယ်တွေကနိုင်ငံရေးကိုစိတ်ပြတ်ပြီးနိုင်ငံရေးတည်းကနေဆုတ်ခွာရတဲ့အပိုင်းမျိုးကိုကျမမြင်ပါတယ်တစ်စုံလုံးပိုင်ရအရာရှင်တော့လူငယ်တွေကအခုချိန်ထိနိုင်ငံကိုပြောင်းလဲခြင်းနဲ့ပြုပြင်ခြင်းနဲ့ဆန္ဒအခုရှိရှိနေတော့မှာဒါပေမဲ့ကျွန်တော်တို့နိုင်ငံကိုဥဆောင်ကြတဲ့ MP ရဲ့လုံလောက်ခံမမှန်တာတွေဥပဒေပြုမှုမမှန်တာတွေကြောင့်တော့ဒါကျွန်တော်တို့လူငယ်တွေကတစ်ဖြည်းဖြည်းနိုင်ငံရေးတည်းကနေဆုတ်ခွာသွားတယ်တဖြည်းဖြည်းနိုင်ငံရေးကိုပါဝင်နေတဲ့နေရာနေပြီးမှစိတ်ပြအားရဝါတာလို့ပဲကျွန်မထင်ပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးပါမိုက်တင်တာမောသူကွန်ကက်ဒီပေါ်မှာဆင်းနေပြီပါခင်ဗျာ
ဟုတ်ကဲ့ new first time voter တွေ၅သန်းရှိတဲ့အခါကျွန်တော်တို့လူဦးရေရကြည့်မယ်ဆိုရင်တနိုင်ငံလုံးထဲမှာ10ရာခိုင်နှုန်းနီးပါးလောက်ရှိတယ်လို့ကျွန်တော်တို့ဒါပြောလို့ရတာ number 1ရမယ်ဒီလူငယ်စုကကျွန်တော်တို့မဲပေးခွင့်ရတဲ့လူတွေထဲမှာအကြီးမားဆုံးလူငယ်စုဖြစ်တယ် first time voter ဖြစ်တယ်နိုင်ငံရေးရေချိန်မှာဆိုလို့ရှိရင်တော့တို့အနေနဲ့မှာမဲပေးဖို့တဲ့ experience မရှိဘူးမဲဘယ်လိုပေးရလဲမသိဘူးနော်မဲလည်းတစ်ခါမှမပေးဘူးဘူး2015တော့လည်းမပေးဘူး2010တော့လည်းမပေးဘူးဘူးစိုင်းဗိုတာရဲ့သူတို့ရဲ့ဘလောက်ထိရောက်နိုင်တယ်ဗောနော်ဘလောက်တိဟိုဟာဟိုသူတို့ရဲ့အမြင်ညီပါရဆိုမဲပေးဘူးမဲ့ဒီမဲပေးရကောင်းမှန်းသိတဲ့အတိတရားဗိုတာ education ဘယ်လိုပေးရမလဲဘယ်နေရာသွားပေးရမလဲမဲယုံဆိုတော့ဘယ်နေရာလဲမဲစင်းဆိုတော့ဘယ်လိုသွားဆက်ရလဲမဲစင်းမှမပါဘူးဆိုလို့ရှိရင်တော့ပုံစံနေဟိုနော်ပုံစံသုံးလို့အောင်လည်းဘယ်လိုပြန်ဖြည့်ဆည်းရလဲဆိုတဲ့အားမျိုးတွေတိကျမှတိမယ်တကောင်စင်းရင်တော့မှကိုယ့်အိမ်မှာရှိကြမှာရှိကြမယ်ဆက်ရှိ19 20အဝေးစဉ်ကျောင်းနေပါရင်တက်နေရတယ်ဆိုလို့ရှင်တကောင်စင်းနေပါရင်လည်းဝေးကြမှာဖြစ်ဖြစ်မယ်အခုတော့လို့ဆိုကိုဗစ်ကြောင့်အိမ်ပြန်ရောက်နေရဆိုလို့ရှင်လည်းအပြုံထွက်ရမှာကြောက်လို့အစိုးရရုံသွားရမှာကြောက်လို့နော်ဟိုကိုယ့်ရဲ့ထွေးဥရုံတွေကိုသွားရမှာရက်ခွက်ရုံတွေကိုသွားရမှာမသိလို့ကြောက်လို့အဲ့အမျိုးတွေအဆအဆရှိကြမှာပေါ့ဒါမဲ့သူတို့ရဲ့မဲပေးသူတို့ကအကယ်၍တရားရခဲ့တော့မဲပေးရဆိုလို့ရှင်နော်သူတို့ကအကြီးမားဆုံးအတန်ဖြစ်တယ်ပေါ့နော်သူတို့ရဲ့ဒီထိရောက်မှုကအကြီးမားဆုံးဖြစ်ဟုတ်ပြီဒါပေမဲ့လောလောဆယ်မှာကျွန်တော်တို့ပေါ့နော်အာဒီလူငယ်တွေရောတကယ်ဟိုအရှိတန်းတင်ပြီးွားတော့တကယ် address လုပ်နေလားတကယ်ဟိုပဲဒီပေါ့နော်ဟိုစွန့်နေပွဲရဲ့မှာပါသလားဆိုလို့ရှိရင်ကျွန်တော်တို့အခုထိဟိုပဲလူငယ်အနေနဲ့မှာအဲ့လောက်ကြီးမပါသေးဘူးအဲ့လောက်ကြီးထိတ်ပ ီကတော့သွားတာမရှိသေးဘူးကျွန်တော်တို့ဒီလူငယ်တွေပေါ့နော်အမ်သူတို့အနေနဲ့မှာအခုလောလောဆယ်အားဟိုဘယ်ကန်တော့အဓိကအလေးထားပြီးတော့မဲပေးရမလဲဆိုတော့ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းမပြနိုင်သေးဘူးဖြစ်နေရပြဟိုဘောက်လဲဆိုလို့ရှိရင်ကျွန်တော်တို့ကလူငယ်တွေကဘောနော်ဟိုဘယ်ကဏ္ဍမှာဟိုဘလို့ဝင်မလဲဟုတ်တယ်မလားဘလို့ဝင်မလဲဆိုလို့ရှိရင်တော့ဘယ်ပါတီကဘလို့လက်ခံကြမလဲဟိုပြီးသွားလို့ရှိရင်ဒီလူငယ်တွေရောကျွန်တော်အနေနဲ့မှာဟိုသူတို့လူငယ်လို့ပဲတတ်မှတ်မဲ့အစားမဲဆန္ဒရှင်တရားမဲဆန္ဒရှင်တူးလို့ပြီးတော့တတ်မှတ်လို့ရှိရင်ပိုမကောင်းဘူးလား
ဟုတ်တော့ဘောနော်ဆိုတော့နောက်ဆုံးတော့ကျွန်တော်လည်းအချိန်ကလည်းကတ်သွားတယ်ဗျာဆိုတော့ဟိုဖြစ်နိုင်ရင်နည်းနည်းလေးကျွန်တော်တို့ချုပ်ပြောနေတယ်နောက်ဆုံးတော့ဘောနော်ဆိုတော့ဒီမေးခွန်းကလည်းကျွန်တော်တို့ဒီအဓိကဟိုပါဘောရှင်းရှင်းလင်းလင်းပြောလို့ရတဲ့မေးခွန်းမျိုးပါဆိုတော့မေးခွန်းကတော့ဒီပထမဆုံးကျွန်တော်ဒီမေးခွန်းဒီမက်ဒီဇာမောင်နဲ့မက်ဆိုင်းမီပန်တို့ကိုနှစ်ယောက်ကိုကျွန်တော်အဓိကမေးခွန်းတစ်ခုမေးမယ်ဘောနော်ဆိုတော့ကိုအောင်ခန့်ကမေးခွန်းတစ်ခုမေးမယ်အဲ့တော့မေးခွန်းမက်ဆိုင်းမီပန်နဲ့မက်ဒီဇာမောင်ကိုမေးမယ်မေးခွန်းကဒီကိုယ်တိုင်ကဒီတော်လေးကိုသွားဖို့ဒီရေကောက်ခံလို့သူ့ကိုလုံဆောင်နေတဲ့ကိုယ်စလဲလောင်းနေဖြစ်တယ်ပေါ့ဆိုတော့လူငယ်တွေလည်းဖြစ်ကြတယ်ပေါ့အဲ့တော့လူငယ်ကိုယ်စလဲလောင်းနေနေလွတ်တော်လေးကိုအားကြောင့်ဘာကိုကြိုးစားရလဲလွတ်တော်လေးရောက်သွားပြီဆိုလို့ရှိရင်လူငယ်တယောက်အနေနဲ့နိုင်ငံရေးရဘာတွေကိုတွန်းအားပေးပြီးဘာတွေကိုလုံဆောင်မှာလဲပေါ့ဆိုတော့ဟိုဒါလေးကိုဖက်တူတူချွတ်ချွတ်လေးပြောပြစေချင်တယ်ခင်ဗျာအဲ့တော့ဒီမက်ဆိုင်းလူပန်ရေကောက်ပြောပြပါလား
ဟုတ်ကဲ့ဆိုတော့ကျမအနေနဲ့လွတ်တော်ထဲမှာရောက်သွားရင်တော့အဓိကလူငယ်ရေးနဲ့ပတ်သက်ပြီးမှကျမရဲ့မူဝါဒ6ချက်မှာပထမဆုံးအချက်ကလူငယ်ရေးနဲ့ပတ်သက်မှာလုံဆောင်မှာဖြစ်တယ်ပေါ့နော်ဆိုတော့ဘာဖြစ်လို့ဒါရေးလုံဆောင်ရတယ်လဲဆိုတဲ့အခါမှာကျမတို့အမျိုးသားစီမံကိန်းတွေလုပ်တဲ့အခါမှာဆိုရင်ရန်ကုန်မလေးမှာပုံမှန်လုပ်တယ်ပေါ့နော်ပြီးတော့ဒါကအကောင့်ထဲပို့တဲ့အပိုင်းမှာဆိုရင်နှစ်ဒါကတစ်နှစ်နှစ်နှစ်နဲ့ပြီးသွားတဲ့စီမံကိန်းတွေမဟုတ်ဘူးနှစ်ပေါင်းနှစ်20 30 50ဒီမျိုးပေါ့နော်ဆိုတော့ဟိုကျမတို့ဒီနှစ်20 30 50ဆိုတဲ့အခြေအနေမှာအခုလက်ရှိကောင်းဆောင်နေတဲ့အသက်60ကျော်80ကျော်ဒီလူကြီးတွေဘက်ကအချိန်ကြီးမဟုတ်တော့ဘူးပေါ့နော်အခုလက်ရှိကျမတို့ရဲ့လူငယ်တွေအချိန်ဖြစ်မယ်ပြီးတော့နောက်လာမဲ့လူငယ်တွေတက်လာမဲ့လူငယ်တွေရဲ့ဟိုနောက်ဆက်ဆိုးကျိုးနဲ့ခံစားရမယ့်အရာဖြစ်တယ်ဆိုတော့ဒါတွေကိုဆုံးဖြတ်ချက်ချတဲ့နေရာမှာကျမတို့ဟိုမပါဝင်တဲ့အခါမှာဒါလူငယ်တွေရဲ့ဟိုစိုးရင်ချက်ကိုကျမတို့ကပုံမစိုးရင်လည်းဆိုတော့ဒါအနာဂတ်လူငယ်တွေအတွက်အခုလက်ရှိလူငယ်တွေကျမတို့ကပိုပြီးမှစဉ်းစားလာရတဲ့အခါမှာဒါကျမအနေနဲ့ကတော့ဒါဆုံးဖြတ်ချက်ချတဲ့နေရာမှာလူငယ်တွေများများရောက်ရှိနိုင်အောင်လှုံ့ဆော်ဖို့အတွက်ကျမမျိုးလင့်ချက်ထားတယ်ပြီးမှလည်းဒီအစနေ့ချက်နေရာမှာရောက်ရှိဖို့အတွက်ဆိုရင်ဒါကနိုင်ငံရေးအရာလည်းအငင်းပွားရမယ့်အရာမဟုတ်ဘူးလို့ကျမအနေနဲ့သုံးသပ်တယ်ပေါ့နော်ဆိုတော့ဒါတွေကိုလှုံ့ဆော်ဖို့အတွက်ဒါကျမလည်းလုံဆောင်တော့ဖို့ရှိမယ်ဒါပြီးတော့လူငယ်ဖွံ့ဖြိုးတိုးတက်ဖို့လုံဆောင်ဖို့အတွက်ဆိုရင်ကျမတို့လူငယ်ဖွံ့ဖြိုးတိုးတက်ဖို့လုံဆောင်ဖို့ဆိုရင်ပညာရေးပါမယ်ကျမရေးပါမယ်စီးပွားရေးပါမယ်လူမှုရေးအခန်းကဏ္ဍပေါင်းစုံဘက်ကနေပေါ့နော်ဒါလူငယ်တွေအနေနဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်လုံဆောင်ရမယ်လို့ကျမနေမြင်တယ်ပေါ့နော်ပြီးတော့ကျမအနေနဲ့ဒါလွတ်တော်မှာဆိုရင်ပထမဆုံးအချက်လူငယ်အရေးနဲ့ပတ်သက်ပြီးမှလုံဆောင်ဖို့အတွက်ဆောင်ရွက်တော့ပါမယ်ပေါ့နော
်ဟုတ်ကဲ့ဟုတ်မဲ့ဣဒ္ဓဆောင်ပါအောင်ပါများပြောလို့ရှိမယ်ခင်ဗျာ
အဲဘာလို့ကျမတို့ကသင်ငယ်ဆိုတဲ့အရာကိုတည်ရင်ပြောနေရလဲကျမတို့ဘာကြောင့်အမျိုးသမီးဆိုတဲ့အရာကိုတည်ရင်ပြောနေရလဲဆိုတဲ့အရာကိုကျွန်တော်သိချာအူဆုံးသဘောပေါက်ထားဖို့ဆိုရယ်ကျမတို့ကလူငယ်ဆိုတာလူငယ်လူကြီးကွဲရတဲ့အမျိုးသားမျိုးသီးကွဲရတဲ့ကျတော့ကဖိနှိပ်မှုကမတူတော့ဘူးအလွာမတူတဲ့ခါကျဖိနှိပ်မှုကမတူတော့အဲဒီတိုင်းပဲဖြစ်တဲ့ဖြစ်ပြီးမှုတွေတံပြန်တက်ရောက်မှုရလဲမတူတော့အဲဒါကြောင့်ကျမတို့ကဒီအရာတွေကိုတိချခွဲပြောနေရတာပေါ့နော်ဒီဒါမှမဟုတ်ရအောင်လို့စုတစီပဲပြောလိုက်တော့မှာပေါ့ဆိုတော့ဒီအတီးအရာကြောင့်ကျွန်တော်တို့ခွဲပြောနေရတာပေါ့နော်ဒီရေကောက်ပဲဝင်နေဆုလုပ်ကန်နေထဲမှာလည်းပါတယ်နိုင်ငံရေးအစီအစဉ်တွေမှာပါတယ်နိုင်ငံရေးအစီအစဉ်တွေမှာလည်းပါတယ်ဆိုတော့ကျွန်တော်ရေကောက်ပဲဝင်တဲ့ခါမှာနိုင်ငံရေးအစီအစဉ်၃ခုတင်ထားတယ်လက်မှတ်၁ကလူမှုခုလုံးတွေပေါ့နော် social welfare လက်မှတ်၂ကလူမှုတရားများတာပေါ့နော် social justice လက်မှတ်၃ကတော့လူငယ်စုခွင့် minority right ပေါ့နော်ဆိုတော့ဒီအရာတွေကိုဘာလို့ကျွန်တော်တို့ပြောဆိုနေရလဲခါကြတော့ဒါတစုံလုံးနိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကဒီကိစ္စတွေကိုပြောဆိုဆွေးနွေးနေရတာဆိုတော့ဒီအရာတွေကိုဒါကျွန်တော်ကအကယ်၍ပေါ့နော်လွတ်တော်ထဲရောက်သွားရင်ဒီအရာတွေကိုကျွန်မလုပ်ပေးနိုင်လဲဆန်းဆောင်နိုင်လဲဘာဖြစ်လို့လဲဆိုတော့ကျွန်မကလူငယ်တယောက်ဖြစ်တယ်ကျွန်မကအမျိုးသမီးတယောက်ဖြစ်တယ်အလားတူပဲကျွန်မကနိုင်ငံကြီးကျွန်မတယောက်ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်မဒီနိုင်ငံထဲမှာလူငယ်တွေဘာလို့ရှိနေလဲဘာခံစားနေရလဲဆိုတဲ့အချက်ကိုကျွန်မသိတယ်နောက်တစ်ခုဒီနိုင်ငံထဲမှာအမျိုးသမီးတွေဘယ်လိုဒုက္ခရောက်နေလဲဘာတွေလို့ရှိနေဘယ်လိုပြည်ပြောင်းတောင်းလဲတင့်နေဆိုတဲ့အရာတွေကိုကျွန်မသိတယ်ဆိုတော့အကယ်၍ကျွန်မကဒီနှစ်ခေါက်ဒီတစ်ခေါက်ပေါ့နော်2020မှာရွေးချယ်ခံသွားရမယ်ဆိုရင်ကျွန်မအနေနဲ့မြန်မာနိုင်ငံအတွက်ဒီဆုံးတရားအပြောင်းလဲကိုပြန်ဆောင်ပြလာနိုင်မယ်လူငယ်တွေအတွက်လွတ်တော်ရဲ့မှာအဆက်ကျကျလောက်လောက်ပြောပြနိုင်မယ်လူငယ်တွေအတွက်ကောင်းမွန်တဲ့ဥပဒေတွေကိုပြည်ပြင်ပြဋ္ဌာန်းပေးနိုင်မယ်နောက်ပညာရေးပညာရေးပိုင်းဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုကျမအနေနဲ့အကောင်းဆုံးဆောင်ပြလာနိုင်မယ်လို့ကျမအနေနဲ့ဒီနေ့ဆက်လာပါချင်ပါရှင်ကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲ့တော့ဒီလွတ်တော်တွေကိုသွားမယ်လူငယ်ကိုယ်စားလှောင်းတွေကသူတို့ဘာကြောင့်သွားကြလဲဘာ
ပါတော့တွတ်တော်ထဲမှာဘာတွေလှုပ်ဆောင်မယ်ဆိုတော့ပြောပါတယ်ပေါ့ဆိုတော့ content အနေနဲ့ကဒီလူငယ်တယောက်အနေနဲ့ဒီ2020လောဒီတွတ်တော်ထဲနိုင်ငံရေးမှာဒီနိုင်ငံရေးအကြောင်းလဲတွေမှာဘာတွေကိုညှော်လင့်ထားတာရှိတယ်ပေါ့ဘာတွေမြင်တွေ့ချင်တာရှိတယ်ဒါလေးလည်းဆွေးနွေးပေးပါအောင်ဗျာ
အဲ့မှာကျွန်တော်တို့ဒီညှော်လင့်ချက်အနေနဲ့ပေါ့နော်ကျွန်တော်တို့လူငယ်တယောက်အနေနဲ့ရွေးကောက်ပွဲမပါတော့လဲပဲလဲပေးဖို့ကြည့်ပြီးတော့ဆောင်းလေ့လာပြီးတော့ပဲညှော်လင့်ချက်တွေထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဘလို့တိတိကျကျဘာတွေကိုအကောင့်ထဲပေါ်ပေးမယ်ပေါ့နော်ဆို topic အရခေါင်းစဉ်လိုက်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ဖွံ့ဖြိုးရေးကိုပဲကျွန်တော်တို့တော်တော်များများလေ့လာစိတ်ဝင်စားကြမယ်လို့ကျွန်တော်ကိုယ်တိုင်လည်းဟိုညှော်လင့်တဲ့အတွက်တခြားလူငယ်လည်းဒီလိုပဲညှော်လင့်မယ်လို့ကျွန်တော်ထင်ပါတယ်ဖွံ့ဖြိုးရေးမှာဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့မှာဟာလားဒီပညာရေးကဏ္ဍမှာဖွံ့ဖြိုးရေးပညာရေးအစနစ်ကိုဘယ်လိုပြုပြင်ပြောင်းလဲဘယ်လိုပြောင်းမြင်မလဲပေါ့နော်ဘာကိုပြောင်းလဲမလဲထပ်ကိုဘယ်လိုပြောင်းလဲမလဲဟိုကကျွန်တော်ကသိချင်တယ်ပေါ့အဲ့ဘယ်လိုကလဲကျွန်တော်တို့အဲ့လူချင်းတဲ့ဟိုဆန္ဒရရပေါ့နော်အော်ကိုက်ညီရလားဆိုတော့လည်းသိကျင်တယ်ဒီလိုလူ့သမားအခွင့်အရေးတွေရောကျွန်တော်တို့ဘယ်လိုပြုပြင်ပြောင်းလဲမလဲတော့ကျွန်တော်အနေနဲ့မှာဒီကျန်းမာရေးကဏ္ဍကလည်းကျွန်တော်အခုသူတစ်ပြည့်ကိုဗစ်ကာလမှာဖြစ်လာတဲ့အတွက်ဆိုရင်ကမှာဒီလိုမျိုးအလုံးနဲ့ကျန်းမာရေးကလည်းချိန်နေရပဲလေအလုံးလုံးနေတော့လောလောဆယ်ဟိုကလာခရမယ်ကိုယ့်ရဲ့ကျန်းမာရေးကိုစေဘဝကကိုရှင်းပြနိုင်မယ်ဒါပေမဲ့အလုံးမလုံးတော့ဘူးဆိုတဲ့အချိန်ကြလို့ရှိရင်ကျွန်တော်ကကျန်းမာရေးကိုဘယ်လို view ဆိုင်မလဲကျွန်တော်ဒီကျန်းမာရေးကလည်းအဲအကြောင်းအရေးကြီးလာရဲဆိုတဲ့အတွက်လူငယ်တော်လည်းပဲဒီကျန်းမာရေးကငယ်တော်လည်းပဲပေါ့နော်ဟိုတမ်းမာရဲကွာဆိုရဟာမျိုးမဟုတ်တော့ဘူးအခုသူတစ်ဖြက်ကိုဗစ်ဖြစ်လာတဲ့အခါမှာဆိုလို့ရှိရင်ဒီဟာပို့ပြီးတော့အရေးကြီးလာမယ်လို့ထင်တယ်အဲအဲ့လိုပဲအဆအဆရပြန်ရှိမယ်ဆိုလို့ရှိရင်ကျွန်တော်ဒီဖွံ့ဖြိုးရေးမှာအဓိကဒီအလုပ်ပေါ့နော်အလုပ်ခွင့်ရေးပေါ့ခွင့်ရေးတွေပါကျွန်တော်စီးပွားရေးကိုဘယ်လိုဖွံ့ဖြိုးကြအောင်လဲဆိုကျွန်တော်ကစီးပွားရေးအကျက်တဲရလေဒီနှစ်ပေါ့နော်ကျွန်တော်ဒီနိုင်ငံတကာကျွန်တော်ဖိအားကြောင့်ပေါ့နော်ကျွန်တော်ဒီရခိုင်အရေးနဲ့ပဲဖြစ်ဖြစ်တခြားအကြောင်းအကျောင်းနဲ့ပဲဖြစ်ဖိအားတွေဖြစ်လာတဲ့ဒီစီးပွားရေးကြဆင်းလာတာကိုတွေ့ရတယ်အထူးသဖြင့်ဒီနှစ်မှာဆိုရင်ကိုဗစ်ကြောင့်တော်တော်စီးပွားရေးကြကြမှာပို့အရင်ဖြစ်တဲ့ပို့ပြီးကြရမယ်ဆိုတော့ဒါတကဘာလုံးမှာကြမဲ့ဟိုစံနှုန်းနဲ့ဖြစ်နေရဆိုကြတော့စီးပွားရေးကိုဘလို့ကတင်ဘလို့ဘလို့ဘလို့ပြန်ပြီးတော့ဟိုမတည်မလဲပေါ့နော်ကျွန်တော်လူငယ်ရောကျွန်တော်ဒီလူခွင့်ဒီအလုပ်အခွင့်အရေးပြန်ရအောင်ဘလို့လုပ်ပေးကြမလဲဆိုတဲ့အခါမှာကျွန်တော်အဲ့အလေးကိုသိစိတ်လေးပို့သိချင်တယ်လို့ထင်နေမယ်ဟိုဘလို့လုပ်မလဲဆိုတော့ဘာရီလုပ်မလဲဆိုတော့
ထုတ်ပေးလို့ရမှာပြန်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ကျွန်တော်ပြောချင်တာပေါ့နော်အဲ့နီလန်းလေးတွေပေါ့ဘယ်လိုလေးတွေလဲဆိုတော့ detail လေးကိုကျွန်တော်ပို့သိရရင်ပို့အဆင်ပြေမယ်လို့ထင်ပါတ
ယ်ဟုတ်ကဲ့ပါခင်ဗျာအခုဆွေးနွေးသွားတဲ့အထင်မှာတော်တော်လေးကိုစတုံးနေနေရှိပါတယ်ဒါပေမဲ့လည်းဆက်လက်ဆွေးနွေးကြရရင်လည်းဟိုရှီကောင်းရှိနေဦးမှာပါဆိုတော့ဒါပေမဲ့ကျွန်တော်အချိန်ကတော့ကတ်နေရတဲ့ကြောင့်ဒီဆွေးနွေးပွဲကိုဒီမှာပဲကျန်မှာဖြစ်ပါတယ်အဲ့တော့အောင်ဝင်ဆွေးနွေးပေးကြတဲ့ဒီကိုအောင်ခက်မဆိုင်နီဘက်မက်အစ်ဒီဆာမောင်အားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးတင်ပါတယ်နော်ကျေးဇူးတ
င်ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ COVID-19 ကူးစက်မှုကြောင့် Walter Reed စစ်ဆေးရုံမှာတက်ရောက်အကူအသတ်ခံနေတဲ့ American သမ္မတ Donald Trump ဟာကြမ်းကြမ်းမာမာရှိကြောင်းစနေနေ့ကဆေးရုံရှိသတင်းစာရှင်းလင်းပွဲမှာသူ့ရဲ့သမားတော်တွေကပြောပါတယ်အခုအချိန်မှာသူနဲ့ဒီဆေးရုံကသမားတော်ကြီးတွေဟာသမ္မတရဲ့အခြေအနေတိုးတက်မှုရှိတာအတွက်တိတ်ကိုဝမ်းမြောက်နေကြောင်းနဲ့ကျတဲ့ပရင်းတွေကသမရမှာဒီယောဂအကုသခံရကြောင်းစစ်ဆေးတွေ့ရှိခဲ့ရတဲ့နောက်သမရဟာချောင်းနဲ့ငယ်ဆိုးတယ်လို့အသက်ရှူကနည်းနည်းခက်ပြီးပင်မနှောနယ်မှုရှိခဲ့ပေမဲ့အခုတော့အားလုံးကောင်းသွားပြီးအချိန်နဲ့တိုးတက်မှုရှိတယ်လို့သမရရဲ့သမားတော်ကြီးဒေါက်တာရှောင်းကွန်လီကရှင်းပြခဲ့တာပါဒါပေမဲ့သမရကိုဘယ်နှစ်လောက်ဆက်ပြီးဆေးဥမှာထားမယ်ဆိုတာမသိသေးဘူးလို့ပြောပါတယ်တောက်ကြန်နေ့မှာအမေရိကန်သမရဒေါ်နယ်ထရမ့်နဲ့သမရကရောမယ်လာနီယာထရမ့်တို့COVID-19 အကူအဆက်ခံရကြောင်းသတင်းတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲကမ္ဘာတစ်လောကခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကသမရနဲ့သမရကြော်တို့အ мян ပြန်ပြီးကျန်းမာစေဖို့ဆုမွန်ကောင်းတွေတောင်းပေးနေကြသလိုစနေနေ့မှာတော့တရုတ်မြောက်ကိုရီးယားနဲ့နယူးဇီလန်ခေါင်းဆောင်တွေကပါဆုတောင်းပေးခဲ့ကြပါတယ် COVID ကူးစက်မှုတိုးလာနေတဲ့မြန်မာနိုင်ငံအတွက်ယောဂတက်ဖြည့်ရေးဆိုင်ရာနည်းပညာနဲ့ဆေးဝါးတွေကိုအိန္ဒိယကထောက်ပံ့သွားမှာဖြစ်သလိုမြန်မာနိုင်ငံတည်း COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်အောင်လဲကူညီပံ့ပိုးပေးသွားမယ်လို့အိန္ဒိယနိုင်ငံကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့ချက်သပရင်းနဲ့အွန်လိုင်းကတဆင့်ပြုလုပ်တဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေကြားဆွေးနွေးပွဲမှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးကကတိပေးပြောကြားလိုက်တာပါတနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေပါတယ်တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမရှင်ရတတ်ပါ
။
This program has come to you from the Voice of America, Washington.